Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American အတန်းကနေ2023ခုနှစ် September 2ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလက်မီတာ190တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းကပစ်လိုက်တယ်လို့ယူဆရတဲ့ drone 3ခုကိုရုရှားကဖျက်ဆီးလိုက်ပါတယ်။အမေရိကန်က drone ယာဉ်တွေတုံးမြင့်ထုတ်လုပ်ဖို့စီစဉ်နေပါတယ်။မနီပူရပြည်နယ်ကလူမျိုးရေးပဋိပက္ခမကြုံစဘူးကြီးမားနေတယ်လို့အတာနိုင်ဖယ်တပ်ဖွဲ့အကြီးအကဲကပြောပါတယ်။ဒီသတင်းတွေပါဝင်တခြားထူးခြားတဲ့သတင်းတွေကိုကိုရနိုင်နဲ့တင်ပြပေးသွားပါမယ်ခင
်ဗျ။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်အစီအစဉ်တွေမှာဆိုရင်တော့နိုင်ငံတော်လူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့တို့အတန်းအစီအစဉ်နဲ့အတူဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာဆိုရင်တော့
ဘာလို့ဆို idealism ကတကယ်လက်တွေ့မကြတာကြီးဖြစ်တာဖြစ်တော့သူတို့ကသုံးချက်ပြောတယ်ပထမတစ်ချက်ကတော့သူတို့ဘာပဲလုပ်လို့အဲ့ဒီဟာဒီ practical ဖြစ်ရမယ်လက်တွေ့ကြရမယ်ပြီးတော့ဒီ sensible
ဆိုတဲ့တက္ကသိုလ်ကဒေါက်တာပေါမောက်ခဒေါက်တာမျိုးနိုင်နဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရဖို့ရှိပါတယ်ဒါပြင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျွန်တော်ရန်လိုင်းတို့ကအခြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားကသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသနဲ့ရုရှားနိုင်ငံအကြဆက်သွယ်ထားတဲ့တံတားကိုတိုက်ခိုက်မဲ့ရည်ထဲကနေပြစ်လွတ်လိုက်တဲ့ယူကရိန်း drone ယာဉ်3ခုကိုဖျက်ဆီးပစ်လိုက်နိုင်တယ်လို့ရုရှားကဝေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်ယူကရိန်းရဲ့ဒီတိုက်ခိုက်မှုကြောင့်တံတားကိုတနည်းအတွင်း3ချိန်မြောက်အဖြစ်နဲ့ပိတ်ခဲ့ရတယ်လို့ဆိုပါတယ်။ဒုံးရင်တစ်ခုကိုတော့တောက်ချာနေနောက်ပိုင်းမှာပဲမှာနဲ့ကြံတဲ့နှစ်ခုကိုတော့ဒီနေ့စနေနေ့အစောပိုင်းတို့မှာဖျက်ဆီးလိုက်နိုင်တယ်လို့ရုရှားကဝေးဝန်ကြီးဌာနကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ယူကရိန်းဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ရုရှားတို့အတွက်အရေးပါတဲ့ထောက်ပံ့ရေးလမ်းကြောင်းပေါ်မှာရှိတဲ့ဒီကတ်တံတားဟာရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်တဲ့အချိန်ကစလို့အချိန်ချင်းတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်။မနေ့အောက်တိုဘာလတုန်းကလည်းရုရှားတို့ရဲ့အစိုးရထရကာဘုံလို့ယူဆရတဲ့ဘုံနဲ့တိုက်ခိုက်ခဲ့တာကြောင့်လူ3ဦးသေဆုံးခဲ့ပါတယ်။အခုနှစ်ဇူလိုင်လအတွင်းတိုက်ခိုက်မှုမှာလည်းလင်မယားနှစ်ယောက်သေဆုံးခဲ့တယ်လို့သေဆုံးသူတွေရဲ့သမီးဖြစ်သူလည်းအပြင်းအထန်ဒဏ်ရာရသွားခဲ့ပြီးတံတားလည်းအတော်လေးပျက်စီးသွားခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲကြာလာတာနဲ့အမျှယူကရိန်းတို့ကလည်းရုရှားနိုင်ငံနဲ့အထိ drone ယာဉ်နဲ့တိုက်ခိုက်မှုတွေကိုအရှိန်မြင့်လှုပ်ဆောင်လာနေပါတယ်ခင်ဗျာ။
မေဂန်နေနဲ့အနာဂတ်မှာဖြစ်လာနိုင်ခြင်းရှိတဲ့စည်ရဲတဲမာမှုတွေအတွက် drone ယာဉ်တွေအကြီးအကျယ်ထုတ်လုပ်ဖို့ရှိတယ်လို့ကာကွယ်ရေးအရာရှိကြီးကဆိုပါတယ်။ American စစ်ဌာနချုပ် Pentagon အနေနဲ့ဒီ replicator စီမံကိန်းစစ်အောက်မှာဈေးသက်သာပြီးတော့ထိရောက်တဲ့စစ်ပွဲသုံးမောင်းသူမဲ့ drone ယာဉ်တွေထောင်ကနန်းနဲ့ချီထုတ်ဖို့ရည်ရွယ်ထားတယ်လို့ American ဒုတိယကာကွယ်ဝန်ကြီး Kathleen Hayes ကဒီတစ်ပတ်ထဲထုတ်ပြောလိုက်တာပါ။အခုလို drone ယာဉ်ထုတ်တဲ့အစီအစဉ်ကိုလှုံ့ဆော်ရတဲ့အဓိကရည်ရွယ်ချက်ကတရုတ်ကအမေရိကန်ကိုစစ်သည်မော့ဒုံးကျင်တဲ့လူအင်အားတွေပို့သုံးပြီးတော့စီးရီးမှာရှင်လာနိုင်စွမ်းရှိတာကြောင့်ဒါကိုတုံ့ပြန်ဖို့မှာနီးပညာပိုင်းအရာတီထွင်ကြံစပြီးတော့ဈေးသက်သာတဲ့ drone ယာဉ်တွေများများထုတ်လုပ်ရောင်းချဖို့ဖြစ်တယ်လို့ဝါရှင်တန်မြို့တော်မှာလုပ်တဲ့ကာကွယ်ရေးဆွေးနွေးပွဲမှာဒူးဝင်ကြီး Hicks ကရှင်းပြခဲ့ပါတယ်။ယူကရိန်းမှာရုရှားကြီးကျော်စစ်ကို drone ပို့သုံးပြီးတံပြင်နေတဲ့အချိန်မှာအမေရိကန်အနေနဲ့လည်းအနာဂတ်စစ်ပွဲအတွက်ခင်မီ drone တွေကိုအကြီးအကျယ်တိုးထုတ်ဖို့ပြစ်စင်နေတာလို့ writer သတင်းမှာရေးပါတယ်။တစ်ချိန်ထဲမှာပဲတရုတ်အနေနဲ့လည်းလေနင်စစ်သင်္ဘောကြီးတွေကိုတိုးထုတ်လာနေပေမဲ့အမေရိကန်လေနင်စစ်သင်္ဘောစုအားကိုမိဖို့ဝေးနေသေးပြီးတော့အရင် AK-47 နဲ့အခု drone ယာဉ်လိုအသေးစားလက်နက်တွေပိုတိုးထုတ်လာတယ်လို့ F ကဒီ writer သတင်းမှာရေးပါတယ်။ဒီ drone ပို့သုံးလာတဲ့အပေါ်မှာစိုးရိမ်မှုဖြစ်နေတဲ့ထိုင်းဝမ်မှာလည်းရှင်းနစ်မှာ drone အစီပေါင်း 3,000 ကျော်စုဆောင်းထားဖို့ရည်မှန်းထားချိန်မှာပဲမြန်မာနဲ့အီသီယိုးပီးယားတို့မှလည်းတရုတ်ထုတ် drone တွေကိုပို့သုံးလာတယ်လို့ဆိုပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမဏိပူရပြည်နယ်မှာလူပေါင်း180လောက်သေဆုံးခဲ့ရတဲ့လူမျိုးရေးပြည်ပခတ်ဟာမကြုံစဖူးတဲ့ကိစ္စမျိုးဖြစ်ကြောင်းအာတာရိုင်ဖယ်တပ်ဖွဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးပရာဒစ်ချန္ဒရနိုင်ကပြောကြားလိုက်ပါတယ်။
I wish to state that the situation that we are facing in Manipur is
Manipur ပြည်နယ်မှာအခုကြုံတွေ့နေရတာတွေဟာကျွန်တော်တို့တခါမှမကြုံဘူးတဲ့အခြေအနေမျိုးပါကျွန်တော်တို့ရဲ့သမိုင်းတခြားမှာဒီလိုအဖြစ်ပြက်မျိုးတခါမှမကြုံဘူးပါဘူးဒါဟာကျွန်တော်တို့အတွက်အသစ်ဖြစ်တယ်လို့မဏိပူအတွက်လည်းအသစ်ဖြစ်ပါတယ် 60ခုနှစ်တည်းတုန်းကနာဂနဲ့ကူကီတွေကြားတက်ခတ်ခဲ့ကြဘူးသလိုကူကီကြီးချင်းချင်းကြားမှာလည်း60ခုနှစ်နောက်ပိုင်းတွေမှာဖြစ်ခဲ့မှုပါတယ်ဒါပေမဲ့ဒီလောက်ကြီးမားတဲ့အဖြစ်အပျက်မျိုးတော့မကြုံမှုပါဘူးလို့အတန်ရိုင်ဖယ်တက်ကစက်တင်ဘာလ1ရက်နေ့မှာပြောကြားခဲ့တာဖြစ်ပါတယ်ကူကီနဲ့ကတဲ့လူမျိုးတွေကြားမှာလည်းအချင်းချင်းမုန်းတီးမှုကြီးထွားလွန်နေပြီးအကျင့်ပြတ်ချဆမှုတွေလည်းများနေတာကြောင့်ဒါတွေအဆုံးသတ်ဖို့လိုအပ်တယ်လို့အချင်းချင်းတွေ့ဆုံစကားပြောပြီးညီညာရေးတည်ဆောက်နိုင်မှဖြစ်မယ်ဆိုတာသဘောပေါက်ဖို့လိုတယ်လို့လည်းသူကပြောကြားခဲ့ပါတယ်လူများစုကတဲ့လူမျိုးတွေနဲ့လူနည်းစုကူကီမျိုးနွယ်စုတွေအကြားဘ ਹੁ အစိုးရထံကပညာရေးအလုပ်ကိုင်းတဲ့တခြားအထောက်ပံ့အခွင့်အလမ်းတွေရနိုင်ဖို့ပြန်ဆိုင်ကြရကအခုနှစ်အစောပိုင်းကစပြီးလူမျိုးရေးပြစ်ပခတွေဖြစ်နေခဲ့တာပါမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မဏိပူရပြည်နယ်မှာလက်ရှိအိန္ဒိယဗဟုအစိုးရမှအာဏာရထားတဲ့ BJP ပါတီကပဲအာဏာရထားတာဖြစ်ပြီးလူမျိုးရေးပဋိပက္ခနဲ့အကြမ်းဖက်မှုတွေကိုနှိမ်နှင်းဖို့လုံခြုံရေးတပ်ဖွဲ့တွေကိုတိုးချထားပါတယ်ဒီပဋိပက္ခမှာအဓိကစင်ခေါ်မှုကလူမျိုးစုတစ်ခုချင်းစီမှာလက်နက်တွေအများပြားပန်ဆိုင်ထားကြတဲ့ကိစ္စဖြစ်တယ်လို့ဒုတိယဗိုလ်ချုပ်ကြီးနိုင်ရီကပြောပါတယ်အခုချိန်မှာလူမျိုးစုတိုင်းကလူငယ်တွေဟာစစ်တင်နန်းတွေတက်နေကြတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ပဋိပက္ခကြောင့်မဏိပူရပြည်နယ်မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်အိုးအင်းဆွန်ခွာထွက်ပြေးကြရတဲ့ဒေသခံတွေဟာလည်းအခုချိန်ထိနေရပြန်လာဖို့ကြောက်ရွံ့နေကြပြီးအခြေအနေတွေပုံမှန်ပြန်ဖြေရေးလှုပ်ဆောင်ဖို့အတွက်ငွေကြေးအထောက်ပံ့တွေလိုအပ်တယ်လို့မဏိပူရပြည်နယ်မှာရှိတဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေကပြောကြပါတယ်ခင်ဗျာ
ကမ္ဘာမှာဆံအများဆုံးတင်ပို့နေတဲ့အိန္ဒိယကနိုင်ငံသားတင်ပို့တဲ့ဆံအမျိုးအစားတစ်ချို့ကိုတင်ပို့မှုပိတ်ပင်ခဲ့လို့ဈေးကွက်မှာဆံရှားပါလာနေချိန်အင်ဒိုနီးရှားနိုင်ငံကမြန်မာနိုင်ငံကဆံတွေကိုဝယ်ယူဖို့စဉ်းစားနေပါတယ်ဘာစမာတီအမျိုးအစားမဟုတ်တဲ့ဆံလုံးဖြူတင်ပို့မှုကိုအိန္ဒိယကဇူလိုင်လထဲမှာပိတ်ပင်ခဲ့ပြီးတဲ့နောက်ကမ္ဘာဆံဈေးကွက်မှာဒုတိယနဲ့တတိယအများဆုံးဆံတင်ပို့နေတဲ့ထိုင်းနဲ့ဗီယက်နမ်ဆံတွေ20ရာခိုင်နှုန်းအထိမြင့်တက်နေပါတယ်တခြားဆန်တင်ပို့တဲ့နိုင်ငံတွေကလည်းပြည်တွင်းလိုအပ်ချက်ကိုဦးစားပေးပြီးဆန်တင်ပို့မှုကန့်သတ်ဖို့လုပ်နေချိန်မှာအင်ဒိုနီးရှားကမြန်မာနဲ့ကမ္ဘောဒီးယားကနေဆန်တင်သွင်းဖို့စဉ်းစားလာနေတာဖြစ်ပါတယ်အင်ဒိုနီးရှားစာအစာဝယ်ယူစုဆောင်ရေးကုမ္ပဏီဘူလော့ကအယ်နီညိုအပူလိုက်ရာသီဥတုဖြစ်လာတာကြောင့်ဒီနေ့ပြည်တွင်းဆန်အထွက်နှုန်းထိခိုက်နိုင်တာမို့ကြိုးတူလောင်မှုမြန်မာနဲ့ကမ္ဘောဒီးယားကနေသွင်းဖို့ကြည့်နေတယ်လို့ပြောကြားခဲ့တာပါကမ္ဘောဒီးယားကတောင်းတဲ့ဈေးတော်တော်လေးများတဲ့အတွက်တခြားနိုင်ငံတွေရှာဖွေနိုင်ဖို့မျှော်လင့်တယ်ဆိုတဲ့သူ့ရဲ့အပြောကိုရိုက်တာသတင်းမှရေးသားထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံထဲမှာလည်းစံဈေးတွေအဆမတန်တက်လာနေတာကြောင့်စံတင်ပို့မှုယာယီကန့်သတ်ဖို့ဆွေးနွေးနေတယ်လို့စံလုံးဝန်းရှင်တွေကမကြာခင်ကပဲပြောကြားခဲ့ကြပါတယ်။ထိုင်းနဲ့ဗီယက်နမ်မှာတော့စံတန်ချိန်သိန်းကနန်းတွေခြိတင်ပို့ဖို့ဈေးနှုန်းတွေတိုးမြင့်ရေးထက်ညှိနှိုင်းနေချိန်မှာဖိလစ်ပိုင်သမ္မတကလည်းစံတင်သွင်းသူလောင်တာတိုးမြင့်ဖို့သူကိုယ်တိုင်ဆက်သွယ်ညှိနှိုင်းနေတယ်လို့ပြောကြားခဲ့ပါတယ်။ဖိလစ်ပိုင်ရဲ့စိုက်ပျိုးရေးဌာနကလည်းအယ်နီညိုအပူလိုင်းကြောင့်စံထွက်ရောကျတာအတွက်နောက်ထပ်စံမက်ထရစ်တန်ချိန်5သိန်းတင်သွင်းဖို့ပြီးခဲ့တဲ့လလည်းကညွှန်ကြားထားပြီးတော့စံတင်သွင်းကိုဆက်ဖြေလျှော့ပေးထားပါတယ်ခင်ဗျာ။
တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဖေအမေရိကန်တန်ကနေစနေနေ့ညပိုင်းတင်ဒင်းကိုဆက်လက်ကြီးညပေးနေရပါခင်ဗျာထိုင်းဆိုရကက်ဘိနက်ဝန်ကြီးအဖွဲ့အစ်ကိုထိုင်းပြည်ကအတည်ပြုလိုက်တဲ့အတွက်အထွေထွေရွက်ောက်ပွဲကျင်းပပြီး3လကျော်အကြာမှာဝန်ကြီးချုပ်တဲ့ဆက်သာသဗစ်စင်ဦးဆောင်တဲ့အဆိုရအဖွဲ့စတင်တာဝန်ထမ်းဆောင်နိုင်တော့မှာဖြစ်ပါတယ်။တာဝန်မှာတန်းထုတ်ပြန်ကြေးအရဝန်ကြီးကက်ဘိနက်အဖွဲ့မှာအင်ချမ်းမြေတထေးကြီးလည်းဖြစ်တဲ့ဝန်ကြီးချုပ်ဆက်သာကဗန္ဒာယီဝန်ကြီးအဖြစ်ပူးတွဲတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။သူ့ရဲ့ဖွဲ့ထိုင်းပါတီဝင်3ယောက်ကလည်းဒုဝန်ကြီးချုပ်တာဝန်တွေအပြင်နိုင်ငံသားရေးစီပွားကူတန်စတဲ့အဓိကကြတဲ့ဝန်ကြီးတာဝန်တွေကိုပူးတွဲယူကြမှာဖြစ်ပါတယ်။ဒါကြောင့်ထိုင်းနိုင်ငံသားရေးဝန်ကြီးတစ်ကပန်ပရီဖာဟီသနုခွန်ဖြစ်လာတော့မှာပါ။ဒုဝန်ကြီးချုပ်တာဝန်ကိုတော့6ယောက်ကပူးတွဲတာဝန်ထမ်းဆောင်ကြပါလိမ့်မယ်။ပြည်ထောင်ဝန်ကြီးတာဝန်ကတော့ညမောင်းအဖွဲ့မှာဒုတိယအများဆုံးပါတဲ့ဖုန်ကြိုက်တိုင်းပါတီဝင်ကိုရွေးချယ်တာဝန်ပေးထားပါတယ်။မိလာမှာကျင်းပခဲ့တဲ့ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းဒုတိယမဲအများဆုံးရခဲ့တဲ့ဖွဲ့ထိုင်းပါတီကပထမအများဆုံးအနိုင်ရခဲ့တဲ့ Move Forward ပါတီမပါဘဲတခြားပါတီအတော်များများနဲ့ညွန်ပေါင်းဖွဲ့ခဲ့တာဖြစ်ပါတယ်။ Move Forward ပါတီခေါင်းဆောင်ဖီတာလင်ဂျာရွန်ရက်ကိုဝန်ကြီးချုပ်ခန့်ဖို့ထိုင်းလွှတ်တော်ကပယ်ချခဲ့တဲ့အတွက်ထိုင်းနိုင်ငံမှာဝန်ကြီးချုပ်တင့်နဲ့အစိုးရအသစ်ဖွဲ့ဖို့ကြံ့ကြာခဲ့တာဖြစ်ပါတယ်။အစိုးရအသစ်တက်နိုင်ဖို့ဖွဲ့ထိုင်းပါတီကဝန်ကြီးချုပ်လောင်းကိုအဆိုပြုမယ်လို့ move forward ပါတီကပြောကြားခဲ့ပေမဲ့လည်းဖွားထိုင်းပါတီညွန်မောင်းဖွဲ့ချိန်မှာ move forward ပါတီမပါဝင်ခဲ့ပါဘူးဖွားထိုင်းပါတီဟာဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နဝါဦးဆောင်တဲ့ဆက်နွယ်တဲ့ထောက်ခံမှုရထားတဲ့ပါတီလည်းဖြစ်ပါတယ်ခင်ဗျာ
နေကိုလာမဲ့ဒီအာကာနေကိုလေးလာမဲ့အာကာသယင်ကိုအိန္ဒိယနိုင်ငံကဒီနေ့စနေနေ့မှာအာကာသပေါ်အောင်အောင်မြင်မြင်လွှတ်တင်နိုင်ခဲ့ပါတယ်
And we have a confirmation of Aditya L1 separation. The mission has been accomplished.
ကဘာမြေကနေမိုင်9သိန်းကျော်အကွာဝေးလောက်မှာရှိတဲ့ L1 ဆိုတဲ့နေရာကနေနေကိုလေပတ်ပြီးတော့လေလာဖို့ Aditya L1 အာကာသယင်ကို Sri Harikota အာကာသခန်းကနေဒီနေ့လွှတ်တင်ခဲ့တာဖြစ်ပါတယ်။နေနဲ့ကဘာမြေအကွာဝေးစုစုပေါင်းရဲ့တရာခိုင်နှုန်းလောက်မှာရှိတဲ့နေရာကနေကိုလေလာမှာဖြစ်ပါတယ်။အဲ့နေရာကိုအာကာသယင်ရောက်ဖို့ရက်ပေါင်း125ရက်ကြာလိမ့်မယ်လို့အိန္ဒိယအာကာသသုတေသနအဖွဲ့ ISRO အကြီးအကဲကပြောသွားတာဖြစ်ပါတယ်။အဒိတယ L1 အာကာသယင်ကနေရဲ့အပြင်ဘက်ဆုံးဒီအလွာကိုရောင်ချီဝန်းရဲ့အပူထုတ်လွှတ်မှု၄အရှိန်သာလိုက်စက်ကွင်းဖြစ်ပေါ်မှုအပူချိန်စတာတွေကိုလေ့လာသွားမှာဖြစ်ပါတယ်။လာကဘာကိုလေ့လာဖို့အိန္ဒိယအာကာသယင်တစ်စင်းလာကဘာရဲ့တောင်ဘက်စွန့်နေရာပေါ်ဆင်းသက်နိုင်ခဲ့တာတဲ့နပတ်တော်မကြာသေးချိန်မှာနေချောင်းလေးလာမဲ့နောက်ထပ်အာကာသယင်ကိုလွှတ်တင်နိုင်ခဲ့တာပါ။လက္ခဏာရဲ့တောင်ဘက်စွန်းကိုပထမဆုံးအာကာသယင်ဆင်းသက်နိုင်ခဲ့တဲ့နိုင်ငံအဖြစ်ဩဂတ်လ23ရက်နေ့ကသမိုင်းတင်ခဲ့ပါဗျ။အခုဆိုရင်အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ထောင်စုအရင်ဆိုဗီယက်ပြည်ထောင်စုနဲ့တရုတ်နိုင်ငံတွေပြီးရင်လက္ခဏာဘော်ကိုအာကာသယင်ဆင်းသက်နိုင်တဲ့၄နိုင်ငံမြောက်လည်းဖြစ်ပါတယ်ခင်ဗျာ။
ဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာကျင်းပမဲ့နိုဘယ်ဆုပေးပွဲတက်ဖို့ရုရှားနဲ့ဘလာရုစ်နိုင်ငံတွေကတာအမတ်တွေကိုဖိတ်ကြားထားတာကိုဖျက်သိမ်းလိုက်ကြောင်းနိုဘယ်ကော်မတီကဒီကနေ့ပြောပါရတယ်။အဲ့လိုဖိတ်ကြားတဲ့ပေါ်ကန့်ကွက်မှုတွေထွက်လာပြီးချိန်မှာတာအမတ်နှုတ်ကိုမဖိတ်တော့ဘူးဆုံးဖြတ်လိုက်တာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာကြောင့်2022ခုတည်းတုန်းကရုရှားနဲ့ဘလာရုစ်နိုင်ငံတို့ကတာအမတ်တွေကိုနိုဘယ်ဆုပေးပွဲအခမ်းအနားနဲ့အက်ခံပွဲတွေကိုမဖိတ်ဖို့နိုဘယ်ကော်မတီကဆုံးဖြတ်ခဲ့ပေမဲ့ဒီနေ့မှာတော့အရင်ကအတိုင်းအဲ့ဒီနိုင်ငံကတာအမတ်တွေအပါအဝင်ဆွီဒင်နိုင်ငံမှာရှိနေတဲ့တန်ရုံအားလုံးကတာအမတ်တွေကိုဖိတ်မယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့မှာနိုဘယ်ကော်မတီကကြေညာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီကော်မတီရဲ့ဆုံးဖြတ်ချက်အပေါ်ဒေါသနဲ့တုံ့ပြန်မှုအများအပြားဖြစ်ပေါ်ခဲ့ပါတယ်။နိုဘယ်ဆုရဲ့စံတန်ဖိုးနဲ့သတင်းစကားတွေကိုအတက်နိုင်ဆုံးအကျယ်ပြန့်ဆုံးဖြစ်နိုင်အောင်ကော်မတီကဆုံးဖြတ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းပြောပါရခင်ဗျာ
မွန်ဂိုလီးယားနိုင်ငံမှာရောက်နေတဲ့ပုပ်ဟမ်မင်းကြီးဖရန်စစ်ကကက်သလစ်အသင်းတော်ရဲ့သာသနာရေးလုပ်ငန်းတွေအပေါ်အစိုးရတွေဘာသာရေးမနှောတဲ့နိုင်ငံရေးဖွဲ့စည်းတွေအနေနဲ့လုံးဝစိုးရိမ်စရာမလိုဘူးလို့ပြောကြားလိုက်ပါတယ်။ဖျားသခင်ရဲ့သတင်းစကားတွေပါဖို့ဆေလွတ်ထားတဲ့တမန်တော်တွေကိုလည်းနိုင်ငံရေးအတွေးခေါ်တွေဖြန့်ဖို့လွှတ်ထားတာမဟုတ်ဘူးလို့ဦးလံပါတာမြို့တော်မှာကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံစဉ်မှာပုပ်ဟမ်မင်းကြီးကပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOE ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်အသံလွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့နိုင်ငံတော်ကလူခွဲအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုထုတ်လွှင့်ပေးပါပါဖွံ့ဖြိုးမှုအရင်တည်းကနောက်ကျတဲ့ဒီနာဂတောင်တန်းဒေသမှာအခုလက်ရှိလက်နက်ကင်ပဋိပက္ခတွေဖြစ်နေပြီးတော့စစ်တပ်ရဲ့ပိတ်ဆို့မှုတွေကြောင့်အစားအသောက်ရှားပါးမှုတွေကိုကြုံတွေ့နေရပါတယ်။ကလေးငယ်တွေအာဟာရချို့တဲ့အထိဖြစ်နေတဲ့အခြေအနေကိုတော့ Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်ဒုအသံအစည်းအဝေးမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
။တချို့နေရာတွေဆိုရင်ဒ
ါတချို့နေရာတွေဆိုရင်ဝက်ဆာနဲ့အတူပေါင်းစားတဲ့နေရာမျိုးတွေရှိလာနေပြီ။
ဟိုအယောဒီအယောရောကျွေးတဲ့အခါသူတို့ကလေးအားရချွတ်ချွတ်တဲ့အစဉ်ရောက်နေကြတယ်လေ
။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာဆင်းရဲမွဲတေမှုနှုံးမြမာတာအားရချွတ်တဲ့မှုနဲ့စားနေရိတ်ခါမလုံလောက်မှုဒဏ်တွေကိုစစ်အာဏာမသိခင်ကတည်းကခံစားခဲ့ရပါတယ်။အခုဆိုရင်ပရိပခနဲ့ပိတ်ဆို့မှုတွေကြောင့်အရေးကြီးတဲ့ရိတ်ခါတွေကိုပါဖျက်တောက်ခံနေရတယ်လို့ဒေတာခန်တွေကပြောကြပါတယ်။လက်ရှိအဲ့ဒီဒေတာတွေမှာအစိုးရအဖွဲ့တွေကလည်းမကူညီကြသလိုပရိဒတ်အဖွဲ့တွေကလည်းထွက်ပြေးပုန်းရှောင်နေရတာတွေရှိတာကြောင့်ဒေတာခံတွေကကူကယ်ရမယ့်နေကြပါတယ်။မင်္ဂလာပါရှင်။ မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုဒို့တန်ရဲ့အလွတ်တန်းသတင်းတော်ကရေးသားတင်ဆက်ထားပါရစေ။လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတွေကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ဆန်းမစားတဲ့အခါကျတော့ကလေးတွေကရုတ်တွေရောနောစားတဲ့အခါကျတော့ကလေးတွေကနေ့တော့စိတ်မချမ်းသာဘူးပေါ့တစ်ခါလေဝမ်းကိုက်လိုက်တစ်ခါလေခေါင်းကိုက်လိုက်နဲ့အစားတော့မမှန်တဲ့အခါကျတော့အဲ့လိုမျိုးပုံမှန်မစားတဲ့အခါကျွန်တော်ကျကျတော့ဟိုဟာရောဒီဟာရောရောကျွေးတဲ့အခါသူတို့ကလေးအားရချွတ်ချွတ်တဲ့အစဉ်ရောက်နေကြတယ်လေ
ကူကဲယုံကကလေးလေးယောက်ရဲ့ဖခင်မှာသူတို့မိသားစုဟာအိန္ဒိယနယ်စပ်နားမှာရှိတဲ့ဝီလန်ခေါင်းတီးတဲ့တောင်တန်းဒေသတွေထဲကတစ်ခုဖြစ်တဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာနေထိုင်ကြတာပါသူတို့နေတဲ့ရွာကတော့နန်းရွံ့နဲ့လဟဲမြို့နယ်ကြားမှာရှိတဲ့ဒုံဟီးမြို့နယ်ကွဲမှာရှိပါတယ်သူတို့မိသားစုဟာမြေဥဖလာတောင်ယာလုပ်ငန်းကိုလုပ်ကိုင်ကြသူတွေဖြစ်ပြီးအခက်အခဲဆုံးအခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်ပြီးခဲ့တဲ့နှစ်ကရာသီဥတုမကောင်းတာကြောင့်သူတို့မိသားစုဝမ်းစာစပါးလုံလုံလောက်လောက်မရခဲ့ပါဘူး။ဒါကြောင့်လက်ရှိအချိန်မှာသူတို့ဒေသမှာဆန်စပါးရှားပါးပြက်လက်မှုကိုကြုံတွေ့နေရတဲ့အတွက်အသက်ရှင်ရပ်တည်ဖို့ခက်ခက်ခဲခဲနဲ့ရှာဖွေစားတောက်နေရတာပါ။တရွာနဲ့တရွာ
ဆန်ကိုလိုက်ရှာတဲ့အခါမှာလည်းဘာမှအခုဆိုရင်ရှာလို့ဖွေလို့မရတော့ဘူးဆိုတဲ့ပုံစံမျိုးဟင်းပေါင်းတွေပါရစားတဲ့အစင်မှာရောက်နေပါပြီ။ဒီဘက်မှာလေဒုံဟီးဘက်မှာပေါ့ဟင်းပေါင်းကတော့ဆန်တစ်ခွက်ဘလူးဆန်ခွေးမြည်ဆန်ရောထည့်ပြီးတော့ပေါ့တောတွေကရတဲ့ဟင်းသီးဟင်းရက်တွေပေါ့နောက်ပြီးတော့စိုက်ပြိုးထားတဲ့ဟာနဲ့အဲ့လိုမျိုးရောထည့်ပြီးတော့တနက်စားဖို့အဲ့လိုမျိုးမနေ့ကြံဖန်ပြီးစားသုံးနေရတယ
်နာဂဒေသမှာဆန်စပါးရှားပါးပြက်လဲရတဲ့အဓိကအကြောင်းရင်းကတော့2021ခုနှစ်ဖေဖော်ဝါရီလကဖြစ်ခဲ့တဲ့စစ်အာဏာသိမ်းမှုရဲ့နောက်ဆက်တွဲပဋိပက္ခတွေကြောင့်ပါစစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကနာဂဒေသရဲ့ကုန်စည်သေးယူပို့ဆောင်တဲ့အဓိကလမ်းကြောင်းတွေကိုထိခိုက်စေခဲ့ပါတယ်။ဒါ့အပြင်စစ်ကောင်စီရဲ့ဖြက်လေးပြက်ပြူဟာအရအခြေခံစားသောက်ကုန်နဲ့ဆက်သုံးစီတွေကိုပမာဏတစ်ခုပဲသေးယူခွင့်ပေးပြီးကန့်သက်ထားတာကလည်းနာဂဒေသကုန်စည်စီးဆင်းမှုကိုထိခိုက်စေပါတယ်။အရင်ကနန်းရုံမြို့နယ်အတွက်လိုအပ်တဲ့ရိက္ခာကိုပုံမှန်အဖြစ်ကချင်ပြည်နယ်တနိုင်းမြို့နယ်ဘက်ကနေရရှိတာပါ။ဒီနေ့ထဲမှာစစ်ကောင်စီတပ်တွေနဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားတိုက်ပွဲတွေအရှိန်မြင့်လာပါတယ်။အဲ့နောက်ပိုင်းမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးရေးဂိတ်တွေမှာဆန်နဲ့ဆက်သုံးစီတည်ဆောင်တဲ့ပမာဏကိုကြက်ကြက်မက်မက်စစ်ဆေးနေတယ်လို့နိုင်ငံမျိုးကန်ကိုဦးကပြောပါတယ်
။ဦးကြတော့မရဘူး။ဒါကဆာအနေနဲ့တနိုင်အနေမှာသူက
အခုကြတော့မရဘူးဓကဆာအနေတနိုင်းကလာပြီးတော့မှလာတက်တက်ထိုးအိတ်တော့ရဆိုအိတ်တော့ရသူတို့ကသူတို့အတင်ချလုပ်ပေးတာအဲ့စီရင်တိုင်းမဲ့တအိတ်ပူတအိတ်ထားပြခဲ့ရတာတအိတ်ပူတအိတ်ထားပြခဲ့ဆိုတော့ခုနကျွန်တော်ပြောသလိုပဲတချို့ဆိုရင်အိတ်150နေရာလောက်မိတာညတော့အဖြစ်အဲ့လိုတွေမိတော့တဲလို့မရဘူးပေါ့တဲလို့မရဘူးဆိုတော့ခုနပိုက်တအားကြက်ပြစ်လိုက်တော့လေ
ရင်ကလဟေမြို့နယ်နဲ့ဒုံဟီးမြို့နယ်ကွဲတွေဟာပုံမှန်အဖြစ်ခန်းဒီမျိုးကနေစားနဲ့ရိတ်ခါတည်ယူကြတာပါဆန်ကလည်းစကန်းနဲ့ဒေသကြီးမော်လိုက်ဖောင်းပြင်စတဲ့ဒေသတွေကနေတစင်မဟာနယ်လမ်းတလျှောက်တည်ယူပို့ဆောင်နေကြဖြစ်ပါတယ်ဒါပေမဲ့လက်ရှိအချိန်မှာတော့အဲ့ဒီဒေသတွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့တော်လိုင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပါတယ်ခန်းဒီမျိုးကလည်းချင်းတွင်းမြစ်ကြောင်းကိုတုံးပြီးတည်ယူပို့ဆောင်တဲ့ကုန်ပစ္စည်းတွေကိုပဲအများသောအဖြစ်မိကိုနေရတာပါအဲ့ဒီရေလမ်းကြောင်းကိုလည်းလက်နက်ကင်ပဋိပက္ခကထပ်ပြီးတော့ဖြတ်တောက်ပြစ်လိုက်တယ်လို့လဟေဒေသခံကိုသိန်းနံကရှင်းပြပါတယ
်။ဒီလိုသားတော့ခုနပြောတဲ့ချင်းနှင်းမြစ်ကြောင်းကိုအဓိကတည်ရတဲ့နေရာတွေမှာပဲအကျက်တဲဖြစ်တာပေါ့။ဥပမာဒါ
ဒီဘက်ကတော့ခုနပြောတဲ့ချင်းနှင်းမြစ်ကြောင်းကိုအဓိကထားတည်ရတဲ့နေရာတွေမှာအကျက်တဲဖြစ်တာပေါ့။ဥပမာပြောရရင်စကားစားဘက်ကတင်မောတွေတက်လိုက်ရင်ရေချောင်းပိတ်တာကတလားနှစ်လားနေပါကြတယ်ပေါ့နော်။အဓိကကြရင်ဒီဘက်မှာရှိတဲ့ကုန်တွေတွေကပစ္စည်းမရှိလို့ဆိုတဲ့အနေထားမျိုးနဲ့ဈေးတက်လိုက်တာမျိုးပေါ့။
အဲ့ဒီလိုလမ်းမဆက်သွယ်ရေးပြဿနာတွေနဲ့ကုန်ပစ္စည်းတည်ယူတာကိုကန့်သက်တာတွေကကုန်စည်နှုတ်တက်စီတဲ့အကြောင်းရင်းတွေပါပြီးခဲ့တဲ့ဇူလိုင်လလောက်ကစပြီးစံတန်းတအိတ်ကိုကျပ်သိန်းခွဲကျော်တဲ့အထိရုတ်တရက်ဈေးလှိမ့်တက်သွားပါတယ်ဒါကြောင့်နာဂဒေသရဲ့တချို့နေရာတွေကဆိုင်တွေမှာစံရှိကောင်းရှိနိုင်ပေမဲ့လူများစုကတော့ဝယ်မစားနိုင်တော့ပါဘူးဒေသခံတွေကတော့ကြီးလက်ပိုင်းမှာနေတဲ့သူတွေက ဒီတန်းကိုအခမ်းအနားဆုံးဖြစ်တယ်လို့ဆိုပါတယ်။2014ခုနှစ်တကောင်စဉ်အရကတော့အဲ့ဒီပမာဏဟာပြည်ညာအဖြစ်နာဂဒေတာလူဦးရေရဲ့90ရာခိုင်နှုန်းဝင်းကျင်ဖြစ်ပါတယ်။ကိုသိန်းနိုင်ငံကနာဂကိုပိုင်ဥချုပ်ခွင့်ရဒေတာရဲ့မြို့တော်ဖြစ်တဲ့လဟေမြို့မှာနေတာပါ။သူ့အနေနဲ့ငွေကြေးအကျပ်တဲရင်ဆိုင်နေရပေမဲ့လည်းတခြားသူတွေလောက်တော့မယုံကန်ရသေးဘူးလို့ဆိုပါတယ
်။ဒီမှာတော့တော်တော်များများအကျပ်တဲလို့ဖြစ်နေပါတယ်။
ဒီမှာတော့တော်တော်များများအကျပ်တဲဖြစ်နေပါတယ်။တချို့နေရာတွေဆိုရင်ဝက်ဆာနဲ့အတူပေါင်းစားတဲ့နေရာမျိုးတွေရှိလာနေပြီ။အဲ့ဒီအခြေအနေရောက်တဲ့သူတွေတချို့နေရာတွေရှိရပေါ့ဗျာနော်။တချို့နေရာတွေဆိုရင်တရွာလုံးစားစရာမရှိတော့
ဘူး။နာကကိုပိုင်ဥချုပ်ခွင့်ရဒေသဟာမြန်မာနိုင်ငံရဲ့အစင်းရဲဆုံးနဲ့ဖွံ့ဖြိုးမှုအနှိမ့်ကျဆုံးနေရာတွေထဲကတစ်ခုဖြစ်ပါတယ်။ဒေသခံတွေကတော့အာနာသိမ့်လိုက်ကလေးကသူတို့ဒေတာမှာအလောက်ကန်အခွင့်အလမ်းအရန်နှဲသွားတယ်လို့ပြောပါတယ်။အဲ့ဒါကလက်ရှိအချိန်မှာခုံတက်လာတဲ့ကုံစင်းနှုံးကိုလူနှဲစုပဲတတ်နိုင်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့နန်းယုံဒေတာကန်ကိုဦးကပြောပါတယ်
။ဒီတော့သို့တော်ပိုင်းက2015 2020ဆိုတဲ့အချိန်က
အရင်ကသို့တော်ပိုင်းက2015 2020ဆိုတဲ့အချိန်တော့ကျွန်တော်ပြောသလိုပေါ့ကော်ကရင်လမ်းအကြောင်းခင်းလမ်းရှိတယ်။လမ်းခင်းနေဆိုအဲ့ဒီမှာလူသမားတွေတွာဟိုရွာလူ30ဒီရွာလူ30လားကောက်ကော်ပီလန်ကင်းလုပ်ငန်းတွေအနေနဲ့သူတို့အတွက်စောင့်ဝင်နေရအထောက်ပံ့လေးဖြစ်သေးတာပေါ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကလည်းဖျက်ပြစ်လိုက်တယ်မရှိတော့ဘူးဘတ်ဂျက်တွေကလည်းလောက်အောင်ပြတ်သွားပြီဆိုတော့မပေးနိုင်တော့ဘူ
းနာဂဒေသမှာနှစ်စဉ်မိုးရာသီတိုင်းဆန်ပြက်ပြီးတော့ကုန်စည်နှုန်းတက်နိုင်ခြင်းရှိတယ်ဆိုတာမှန်ပါပဲဒါပေမဲ့အာနာမသိငင်မိုးရာသီတွေမှာတော့အစိုးရနဲ့လွတ်တော်ကိုယ်စားလှယ်တွေကတနည်းနည်းနဲ့ပြည်သူကိုကူညီခဲ့ကြတယ်လို့နာဂတိုင်းရင်းသားနိုင်ငံရေးသမားဟောင်းဦးဦးနှွေးကပြောပါတယ်
။ပြီးခဲ့တဲ့ကျွေးရလက်ထက်ကာလတုန်းကတော့စံနေပြက်လက်မှုမရှိအောင်အရန်စံနေအနေနဲ့ဒီမြို့နယ်ဒီမှာ
ပြီးခဲ့တဲ့အစိုးရလက်ထက်ကာလတုန်းကတော့စံတွေပြက်လက်မှုမရှိအောင်အရန်စံတွေအနေနဲ့မြို့နယ်တွေမှာစီစဉ်ပေးထားတာတွေရောင်းချပေးနေတာတွေရှိပါတယ်။နောက်ပြီးတော့လမ်းပန်းဆက်သွယ်ရေးပြတ်တမှုမရှိအောင်လည်းလုပ်ပေးနေတဲ့အနေအထားရှိပါတယ်။အခုတော့စစ်တပ်ကအာဏာသိမ်းပြီးနောက်မှာဖြစ်ပေါ်နေတဲ့အနေအထားတွေကတော့ဘာကိုမှပြည်သူတွေအားကိုးလို့မရတဲ့အနေအထားကိုတွေ့ရမှာဖြစ်ပါတယ်
။အာဏာမသိငယ်တုန်းကတော့နာဂကိုပိုင်ဥချုပ်ခွင့်ရဒေသမှာအရက်သက်လူဖွဲ့စည်းတွေလည်းလှုပ်ရှားကူညီပေးခဲ့ကြပါတယ်။ဒါပေမဲ့လူမှုကူညီရေးစေတနာဝန်ထမ်းတွေကိုတမကအဖွဲ့ဝင်တွေစာနယ်ဇင်းသမားတွေစစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့သူတွေနဲ့အတူစစ်တပ်ကပြစ်မှတ်ထားလာခဲ့ပါတယ်။ပြည်ပဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်ပိုက်25ပိုက်ခွဲ1မှာလူတိုင်းဟာမိမိနဲ့တကွာမိမိမိသားစုကျန်းမာရေးနဲ့တကွာကိုယ်စိတ်နှပြအေးချမ်းစွာနေထိုင်နိုင်ရေးအတွက်အစာအာဟာရဝတ်အထည်နေအိမ်စီးပွားအကူအညီနဲ့လိုအပ်တဲ့လူမှုအထောက်အပံ့များပါဝင်တဲ့တင့်လျော်လျောက်ပတ်တဲ့လူမှုအစဉ်အမ်းကိုရယူခံစားခွင့်ရှိတယ်လို့ပါရှိပါတယ်။ဒါပေမဲ့လည်းနာဂဒေတာကဒေတာကန်တွေဟာအဲ့ဒီအခွင့်အရေးကိုရမနေပါဘူး။နာဂဒေတာမှာစိုက်ပျိုးထားတဲ့တောင်ယာဆန်တွေ၊ကောက်ပဲသီးနှံတွေဟာပြည်ညာအဖြစ်အော်တိုဝါလကုံလောက်မှရိတ်သိမ်းနိုင်မှာပါ။ခြားတောင်ယာသမားတွေလိုပါပဲ။ကိုကဲယုံတယောက်လည်းသူ့မိသားစုကိုတင်းနဲ့မျှတအောင်ပြန်ပြီးတော့ကြွေးမွေးနိုင်မှုအတွက်နှစ်လဝန်းကျင်လောက်စောင့်ရအောင်ပါပါ။သူကတော့လက်ရှိနိုင်ငံရေးအခြေအနေကိုစိတ်ပျက်နေပါတယ်။
မိသားစုကိုဒီလိုမြင်တဲ့အခါစိတ်ထဲမှာတော့ကျွန်တော်ခံစားရတာပေါ့ဘယ်အချိန်မှအစိုးရကောင်းတဲ့လက်ထက်မှာဘယ်အချိန်ရောက်ပါမလဲဆိုပြီးတော့အလင်းထဲကိုရောက်ချင်တာပေါ့ဘာကြောင့်တမ်းပြီးဒီလိုမျိုးပြက်နေတယ်လဲဆိုတာကတော့ကျွန်တော်စိတ်ထဲခံပြင်းနေတာပေါ့တကယ်ခံဘလို့ရှာရင်ကောင်းမလဲဆိုတာမျိုးတွေးတော့လာတယ်ဒေါသလည်းတော်တော်ထွက်နေတယ်ပေါ့တာသမီမနာကိုကြည့်ရတာစိတ်မချမ်းသာဘူးပေါ့မိခင်ဖခင်အနေနဲ့
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။ဒီအစီအစဉ်ကိုအလှူရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကပံ့ပိုးပေးထားတာဖြစ်ပါတယ်။နောက်တစ်ပတ်မှာထုတ်လွှင့်မဲ့တို့တန် Podcast အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့တို့တန်စီစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။ ဗီဒီယိုကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည7:00နာရီချိန်ဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခြားနိုင်ငံရဲ့အစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့နိုင်ငံရေးမှာလက်တွေ့အလုပ်ဖြစ်ရေးယူဆဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ပေးထားပါတယ်။တိုးတက်မှုနဲ့လက်တွေ့အလုပ်ဖြစ်ရေးအယူဆဆက်ဆက်နေပါသလား။တရုတ်နိုင်ငံရှင်ကျန်းတက္ကသိုလ်ကတွဲဘက်ပါမောက္ခဒေါက်တာမျိုးနိုင်နဲ့ဦးတမောင်သန်းကမေးမြန်းပြီးတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစည်းအဝေးမှာဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့ဒလိမှာအကြီးကလက္ခဏာတွေအများကြီးရှိပါတယ်။အဒီလက္ခဏာတွေနဲ့သုံးခုကတော့ပထမအဘိမာသန်တယ်ဒုတိယရှင်းပြတ်ကြိုက်တယ်။ဒါဝင်တော့အင်္ဂလိပ်လို radicalism ဆိုပြောနိုင်ပါတယ်။တတိယတိုက်စိတ်တိုက်တွေးကြည့်တယ်အင်္ဂလိပ်လိုတော့ militant ဖြစ်တယ်လို့ပြောပါတယ်ဗရီလက္ခဏာသုံးခုကိုဆရာမမောင်ကြီးရဲ့နိုင်ငံရေးတရေဆိုတဲ့စာအုပ်ဖတ်ပြီးတဲ့နောက်မှာကျွန်တော်မှတ်မိနေပါတယ်ဒီချက်တွေကိုပြန်ချိန်ညှိနိုင်တော့ကတော့လက်တွေ့ကြရေးဝါဒများဖြစ်မလာလို့လည်းစဉ်းစားမိပါတယ်ဒါကြောင့်ဒီပါဒီအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့တရုတ်နိုင်ငံရှင်ချန်းတက်ကူမှာလက်ထောက်ပါမောက္ခဖြစ်နေတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်မင်္ဂလာပါဆရာကြီ
းမင်္ဂလာပါဆရာ
โอเค pragmatism လို့ပြောတဲ့ language ကြာရေးဝါဒဆိုတော့ဘာလဲဆိုတာနဲ့ပဲကျွန်တော်စအောင်ဆရာပြောပြပါဦ
းဟုတ်ကဲ့ဒီ pragmatic ဖြစ်တယ်ဆိုတာအရင်တော့ကသူနဲ့မတိုင်ခင်တော့ဆရာကြီးကျွန်တော်တို့ဟိုအားကောင်းတာ idealism ဆိုတဲ့ဒီစံနှုန်းတွေကိုအဓိကထားတဲ့ဝါဒပေါ့ဒီစံနေနဲ့ဘာပဲလုပ်လို့ကျွန်တော်တို့ကစံနှုန်းနေနဲ့သတ်မှတ်ပြီးလုပ်တယ်မှတ်ထုံးဒီ19ရာစုနှောင်းပိုင်းရောက်လာတော့လူတွေကဒါနဲ့တော့မဖြစ်တော့ဘူးဆိုပြီးတော့နီးတွေးခေါ်နီးအစ်စ်တွေဟိုစပြီးကြံစလာရင်းနဲ့ဒီအမေရိကန်မှာပဲစတာပဲဆရာသူကအဲ့ pragmatism ဆိုတော့စပြီးတော့ပြောလာကြငါတို့လက်တွေ့တကယ်လက်တွေ့ကြတယ်ဒီရလက်တွေပေါ်မူတည်ပြီးတော့ပဲငါတို့စဉ်းစားဆုံးဖြတ်ပြီးလုပ်ရမယ်ဘာလို့ဆို idealism ဟာတကယ်လက်တွေ့မကြတာကြီးဖြစ်တာဖြစ်တော့သူတို့ကသုံးချက်ပြောတယ်ပထမတစ်ချက်ကတော့သူတို့ဘာပဲလုပ်လို့အဲ့ဒီဟာ practical ဖြစ်ရမယ်လက်တွေ့ကြရမယ်ပြီးတော့ဒီ sensible ဆိုတဲ့ဒီစဉ်းစားဆင်ခြင်သုံးသပ်မှုနဲ့အခြေခံရမယ်ပြီးရင်အကျိုးဆက်တွေကိုကြည့်ရမယ်ဟုတ်ကဲ့
ဟုတ်ကဲ့
ဒါအနည်းချုပ်ပြောလိုက်တာပေါ့ဆရာရဲ
့ဟုတ်ကဲ့ဆိုတော့ဒီလက်ရကြာရေးဝါဒကိုဖြည်းဖြည်းအောင်ခြေသုံးသွားတယ်ဟိုမျိုးစဲနိုင်ငံတွေကိုပြောပါဆိုလို့ရှိရင်ကျွန်တော်တို့တရုတ်ပြည်နဲ့စရမယ်ထင်ပါတယ်ဒီအယူဆရဲ့ခေါင်းဆောင်တိတ်ရှောင်ပေလို့တဲ့တရုတ်ပြည်မှာပြောရမယ်ထင်ပါတယ်ဆိုတော့ပြောတဲ့အချက်မှာနာမည်ကြီးတဲ့စကားတစ်ခုရှိပါတယ်အဲ့ဒါကတော့အကြောင်းကဖြူဖြူမဲမဲကြွက်ခုတ်ဖို့တော့အဓိကဆိုတဲ့ယူဆတဲ့စကားကိုအဲ့ဒီကာလတွေမှာကျွန်တော်တို့ကြာခဏဆိုလို့လည်းကြားခဲ့ရပါတယ်တရုတ်ပြည်ရဲ့စီးပွားရေးတိုးတက်မှုမှာလက်တွေ့ကြာရေးဝါဒဘယ်လောက်ထိရေးပါခဲ့တယ်ဆို
တရုတ်ပြည်ကတော်လှန်ရေးပြီးတော့ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအယောင်ချွတ်ချုံကြတယ်ဘာဖြစ်လို့လဲဆိုတော့ဒီသူတို့ရဲ့ဒီတင်းကျပ်တဲ့မူဝါဒတွေတင်းကျပ်တဲ့သဘောတရားရေးတွေကိုအဓိကထားတဲ့အတွက်ဥမာမော်စီတုံးမော်စီအလုတ်ဖြစ်ရေးထက်ကိုသူအယူဝါဒကိုအဓိကထားတော့စီးပွားရေးကမဖြစ်ဘူးဟိုဒီဥက္ကဋ္ဌကြီးမော်ကအားကောင်းတာအားကောင်းတော့မလို့ဖြစ်သူတို့စုံသွားတော့မှတိတ်ရှောင်ဖေလက်ထက်ရောက်တော့မှတိတ်ရှောင်ဖေကသူကအကောင့်ထဲပို့ရတာဒီနေရာမှာကျွန်တော်တခုအလေးနဲ့ပြောချင်တာတိတ်ရှောင်ဖေဘယ်လောက်လှုပ်ချင်လှုပ်ချင်ဒီကွန်မြူနစ်ပါတီမှာရှိတဲ့ခေါင်းဆောင်ပိုင်းတွေကလက်မခံရင်လည်းသူလှုပ်လို့မရအဲ့တော့တိတ်ရှောင်ဖေကတော့ဟုတ်တယ်သူကစတာဒါပေမဲ့သူ့ဟာကိုနားလေသဘောပေါက်တယ်ဟုတ်ကဲ့အခြားခေါင်းဆောင်မှုတွေလည်းအားလည်းရှိလို့တာသူလှုပ်လို့ရပါတယ်ဆရာ။ဘာဖြစ်ဒီလိုလှုပ်လို့ရတဲ့အတွက်လေအဲ့ဒီနှစ်ပေါင်း40အတွင်းမှာ1988ကနေစပြီးတော့2018နှစ်အထိကိုသူရဲ့ဒီ GDP က91%ဆိုတာအစ100%လောက်ကိုတက်သွားတယ်။ပြီးတော့ဒီနိုင်ငံခြားကုန်သွယ်မှုဟာဆိုရင်လည်း12%တက်သွားတယ်တဲ့။ဟိုစင်းရင်းတွေကလည်းသူကယ်သွားနိုင်တယ်ဆိုတော့ဒီအရင်တော့သူလှုပ်နေတဲ့ဒီဘိုလ်ချုပ်ကန်နဲ့စနစ်တကျလှုပ်နေမှာဆိုရင်ဒါဘယ်လိုနည်းမှမဖြစ်နိုင်ဘူး။ဒါကြောင့်မို့နိုင်ငံတကာလည်းသူတို့ပြောတာကဒါ pragmatism ကြောင့်ပဲသူတို့ဖြစ်တာ
ဆိုတော့ကျွန်တော်ပထမဆရာရှင်းပြခဲ့တဲ့အကြောင်းကိုပြန်ခောက်ချင်ပါတယ်အဲ့ဒါကတော့ဆရာခုနပြောလိုပဲနော်မိမိဒီမှန်ချက်ကိုဘာဖြစ်ချင်ဘာဥတီလဲဒါဖြစ်ရရလရရှိမိဒုတိယကျွန်တော်တို့အကျိုးအကြောင်းယုတ်တိနဲ့ရှုမြင်ရေးနော်ကျွန်တော်တတိယကအကျိုးဆက်တွေစဉ်းစားရေးပေါ့ဆိုတော့ဒါကဒီအကြောင်းပုံကလည်းကျွန်တော်တို့ပြန်ကြည့်လို့ရှိရင်ဆရာပြောတာတွေကမူဝါဒဆိုင်ရာပိုင်းဖြတ်သုတ်သက်ချက်ရဲ့သဘောတွေပဲဖြစ်တယ်လို့ပြောလို့ရမှာ เนาะဒါဆိုရင်ဘူဝါဒနဲ့ဆက်ဆက်ပြီးဒါဆက်ပြီးတော့လာတာကအရှေ့တောင်အာရှမှာတိုးတက်သွားတဲ့စင်ကာပူနဲ့မလေးရှားတို့ကိုပေါ့လက်တွေ့ကြာရေးဝါဒကျင့်သုံးခဲ့တယ်လို့ပြောနိုင်မှာဆရာဘယ်လိုထင်ပါလဲခင်ဗျအ
ဲ့တော့ခင်ဗျဆရာပြောသလိုပဲမြန်မာဒီအာရှမှာရှိတဲ့နိုင်ငံတွေဆိုရင်စင်ကာပူကတော့ကဘာကျော်ပေါ့သူက pragmatic ဖြစ်တယ်ဘာပဲလုပ်လို့သူကအယူဝါဒဖြစ်ကိုဒီရလက်ကိုပဲအဓိကကြည့်အဲ့တော့ဟုတ်တယ်ဒီ Lee Kuan Yew ဆိုရင်အရင်က pragmatic ဖြစ်တဲ့ခေါင်းဆောင်ပဲနော်တိတ်ရှုံပင်ရလဲသူဆရာပဲနီးယူခဲ့တာသူကောင်းဆောင်ဖြစ်တော့ဒီကွန်ယူစီသွားတယ်သူဘာလုပ်တင်လဲဆိုတော့သူတေချာသွားမေးတယ်အဲ့တော့သူလုတ်ခဲ့တဲ့စီဝါရေးပြည်ပြင်ပြောင်းလဲမှုတွေနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကဒီကွန်ယူစီကရတာတော်တော်များများရှိအဲ့တော့စင်ကာပူနောက်မလေးရှားကြတော့မလေးရှားမှာဘာဖြစ်လဲဆိုတော့သူတို့ကလူမျိုးကြီးနည်းနည်းကဲတယ်ဆရာလူမျိုးကြီးဘာသာကြီးကအစပိုင်းမှာဒီမဟာတိယာတို့ပေါ့သူတို့ခေါ်တာဘူမိပုထရခေါ်တယ်ဘူမိပုထရမူဝါဒဆိုတာဟိုသူတို့ရဲ့ဒီ native တွေသူတို့ရဲ့ဒီမလေးတွေပေါ့မလေးလူမျိုးတွေဦးစားပေးတဲ့ဟာအလုတ်ခံတာပဲဖြစ်ဖြစ်စီဝါရေးအတွက်ငွေချေးတာပဲဖြစ်ဖြစ်သူတို့ပြီးတော့အစပိုင်းမှာတော်တော်ကြီးကိုစီဝါရေးဟာမတိုးတက်ဘူးတိုးတက်တဲ့လောက်မတိုးတက်တော့နောက်ပိုင်းသူတို့ကပညာတက်လာတော့ခေါင်းဆောင်တွေကမြင်တော့မှနောက်ပိုင်းမှာစပြီးတော့ pragmatic ပို့ဖြစ်လာတာပေါ့နောက်ပြီးတော့အာရှမှာကျွန်တော်တို့မေ့နေတာတစ်ခုရှိတယ်အဲ့ဒီကောင်က Thai ရဲ့ pragmatic ဖြစ်မှု Thai နိုင်ငံလည်းတော်တော် pragmatic ဖြစ်ဘာဖြစ်လို့လဲဆိုတော့ဒီဒုတိယကမ္ဘာစစ်တို့ပထမကမ္ဘာစစ်တို့မှာဆိုရင်သူတို့ကတိတိကျကျဟိုဒီ diplomatic နည်းနဲ့ပဲအခက်ခဲကိုသူကကြော်လွှားပါတယ်ခွက်ခွက်ကိုရှောင်ရှားပါတယ်ဟိုကသူများအသိပိုက်ကိုမခံတော့ဆိုတော့ကျွန်တော်အနေနဲ့ဆိုရင်တော့ထိုင်းနိုင်ငံဟာလည်းအလွန် pragmatic ဖြစ်တဲ့နိုင်ငံလို့သတ်မှတ်ပါတယ
်ကြောင်းဟုတ်ကဲ့ဒီအခု Lee Kuan Yew တို့အကြောင်းကိုပြောလာပြီဆိုတော့လေခေါင်းဆောင်မှုကအရေးကြီးတဲ့သဘောဖြစ်ပါတယ်ဟုတ်နော်မတိတ်ရှောင်ပင်ဒီခွန်ယူဒီလိုတိုးတက်မှုတွေနဲ့ဆက်တွင်နေတဲ့ခေါင်းဆောင်မြန်မာနိုင်ငံရေးတမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်ပေါ့အဲ့ဒီလိုလက်တွေ့ဝါဒကိုကျင့်သုံးခဲ့တဲ့ခေါင်းဆောင်ဖြစ်နေဆရာဘုရားမြင်တယ
်ကျွန်တော်တော့တိတိကျကျတော့ဟိုမပြောရဲဘူးပေါ့ကျွန်တော်ထင်တော့ဘူဂျီဥဆန်းတော့ pragmatic ဖြစ်မယ်ထင်တယ်ဆရာဘာဖြစ်လို့လဲဆိုတော့ဘူဂျီဥဆန်းရဲ့လုံအောင်ကိုင်မှုတွေသူတမိုင်းကြောင့်ကြည့်လိုက်ရင်သူကအင်္ဂလိပ်ကိုခံချကြတယ်ချက်ကျင်တော့ပထမတရုတ်စီကသွားပြီးတော့အကူညီတောင်းဖို့သွားတယ်တရုတ်စီကမရဘူးဂျပန်စီကရရတော့သူဂျပန်စီကပဲယူတာပဲယူပြီးတော့ဂျပန်ကိုပြန်ပြီးတိုက်ဖို့ကြတော့လေအင်္ဂလိပ်စီကသူပြန်ယူအဲ့ဒီမှာကျွန်တော်စိတ်ဝင်စားတာဘာလဲဆိုတော့ဂျပန်တွေကမဟုတ်တော့ဘူးဂျပန်တွေကပြောတဲ့အတိုင်းမလုပ်ဘူးပေါ့ကိုယ်ကလာပြီးဘူလီဖြစ်နေပြီအနိုင်ကျင့်နေပြီသိရောသူတို့အဲ့မှာနှစ်သုံးနှစ်လောက်ကငုံပြီးတော့သူတို့တိခံပြီးတော့ဆရာရဲ့အားမွေးတဲ့ချက်တွေကိုကျွန်တော်သဘောကျတာဘာလဲဆိုတော့သူကဆောင်းရpragmatism မှာအဲ့လို gradual lesson ဆိုတာရှိတယ်ဖြည်းဖြည်းသွားရတယ်သူကဖြည်းဖြည်းသွားရတယ်ပြုပြင်ပြောင်းလဲရတယ် adaptability ဖြစ်ရတခုကိုချုပ်မကင်တာအဲ့တော့ပြောပါဆိုရင်တော့ကျွန်တော်ဘူဂျီအောင်ဆန်းဟာ pragmatic ဖြစ်တယ်လို့ကျွန်တော်ကပြောချင်ပါတယ်နောက်ပြီးတော့ pragmatic မဖြစ်တဲ့လူတွေကတော့အများကြီးပဲဥမာအမျိုးဘာသာသာသနာကိုချုပ်ကင်ထားခြင်းဟာဒါ pragmatic နဲ့ဆိုရင်ဒါ filler ဆက်ညင်ဖြစ်တာပေါ့
ဒါပေါ့တော့ဆက်စွကြည့်ဖို့ဘယ်လိုပြောဘူး
တော့ဆန်းစုကြည်ကသူ့ဖြေလောက်တော့ pragmatic မဖြစ်ဘူးလို့ကျွန်တော်မြင်တယ်ပို့ပြီးတော့ idealist ဆန်တယ်ကျွန်တော်အမြင်ကိုပြောတာပါကျွန်တော်နားလည်မှုလွဲတာဖြစ်မယ်ကျွန်တော်ထိတွေ့မှုနည်းတာဖြစ်မယ
်ဟုတ်ကဲ့
ဒါပေမဲ့တိုင်းပြီးပေါ်ထားတဲ့သူ့စေတနာတော့ဘာမှပြောစရာမရှိဘူးဘာမှအပြစ်ပေါ်ပြောစရာမရှိဘူးဖြူစင်မှုရဲ့စေတနာရ
ဟုတ်ကဲ့ဟိုဆရာကနိုင်ငံရေးသမားလည်းမဟုတ်ဘူးပေါ့နော်ဒါကိုရှင်ချက်တက်တူမှာသူ့လင်းတက်တော့ပေါ်ပေါက်ခါဖြစ်နေဆရာဆောင်ရွက်နေတဲ့လူဆိုတော့ဒါကျွန်တော်သိပါတယ်ဒါပေမဲ့ကျွန်တော်နိုင်ငံရေးနဲ့ဆိုင်တဲ့ဘေးကိုလေးတခုလည်းမေးချင်ပါတယ်။ဒါကတော့နောက်ဆုံးမေးဖို့ဖြစ်မှာဖြစ်ပါတယ်ဆရာ။ခဏမြန်မာနိုင်ငံအခြေကဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အတွက်တိုက်ပွဲဝင်နေရတဲ့အခြေအနေဖြစ်တယ်လို့ဒါအပြားကဒီလိုပဲပြောကြပါတယ်။နော်။လက်တွေ့ဖြစ်နေတာမျိုးအတိတ်ပဲကောက်ယူတာကလည်းမတူတဲ့နိုင်ငံရေးတော့မတူကွဲပြားကောက်ယူမှုတွေရှိနေပါဘူး။ဆိုတော့ဒီလိုအခြေအနေမှာလက်တွေ့ကြာရေးဝါဒဆိုတာဘာများဖြစ်မလဲ။
လက်တွေ့ကြရဆိုတာကျွန်တော်ပြောလိုက်တဲ့ criteria 3ခုပေါ့ဆရာရယ်ပထမတစ်ခုကတော့လက်တွေ့ကြရမယ်ဘာပဲလုပ်လို့ဒါ idealist မဖြစ်ရဘူး idealist ဆိုတာစံအနေနဲ့ကတော့ကောင်းတယ်လက်တွေ့မဖြစ်နိုင်တာတွေရှိရအောင်လက်တွေ့ကြရမယ်နံပါတ်1က constraint တွေကိုထက်တွက်ရမယ်ဆရာ constraint တွေကိုယ်မှာရှိတဲ့ constraint ကဘာတွေလဲအကန့်အသတ်တွေကိုထက်တွက်ရဟုတ်ကဲ့ဆို context ပေါ့ဆရာပထမက context ကေ context ဆိုတာဒီနောက်ခံအခြေအနေတွေပေါ့အခြေအနေတွေရဲ့အဲ့မှာရှိတဲ့ context တွေကိုကျွန်တော်ထက်တွက်ရမယ်ပြီး constraints တွေကိုထက်တွက်ရပြီးအရေးကြီးဆိုတာဒီ consequences ဆိုတဲ့
ဒီ
ရလာမဲ့အကျိုးဆက်တွေပေါ့အဲ့ဒီမှာကျွန်တော်အဓိကထားချင်တာတော့ပြည်သူတွေဘယ်လောက်အကျိုးရှိမလဲ ပြည်သူကိုပဲကျွန်တော်ကကြည့်စေချင်တယ်ဆရာဘာပဲလို့လို့ပြည်သူတွေရဲ့စာဝင်တွေဒီဘဝလုံခြုံရေးခိုင်မာရေးဟာထိလိုက်သွားမလားဆိုးသွားသွားမလားအဲ့ဒီဟာနဲ့ပဲကျွန်တော်တိုင်းစီချင်တယ်တိုင်းစီချင်တယ်ဆိုတာကိုဘာပဲဆုံးဖြတ်ဆုံးဖြတ်ပြည်သူကိုပဲကြည့်ရမယ်အဲ့ကျွန်တော်အဲ့လိုမြင်ပါတယ်ခုနသုံးချက်ကိုကြည့်မယ်ပြည်သူကိုကြည့်မယ်ဆိုရင်ဒါ pragmatic ဖြစ်တယ်ပေါ့
ဟုတ်လက်တွေ့ကြတယ်လို့ပြောချင်တယ်ဟုတ်ကဲ့ဆိုတော့ဆရာကြီးဟုတ်ကဲ့ဟုတ်ကဲ့ညာကြီးကျေးဇူးတင်ပါတယ်ဆရာဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကျွန်တော်လည
်းဟုတ်ကဲ့အခုလက်တွေ့ကြရေးအယူအဆကိုရွှေနေသွားတယ်သူကတော့ပြည်ထောင်ခံရှင်ညာတက်ကမှာလက်ထောက်ပေါ်မောက်ခဥဒေနာပေါ်မောက်ခဖြစ်နေဆောင်ရည်တွေလည်းဒေါက်တာမျိုးတိုင်းဖြစ်ပါတယ်ကျွန်တော်ပြောပါမယ်
ဒီမိုကရေစီလူခွင့်ရည်နဲ့ခက်ပြိုင်ကဘာအစည်းအဝေးကိုဥတမောင်သန်းကဆွေးနွေးမြန်းပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြခင်မှာတော့အာရှနိုင်ငံရဲ့အစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာကပြည့်ရပမိဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာတတိပြုစီစဉ်ပါတယ်ရှင်။ပြည့်ရသတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ View American အသံကနေ2023ခုနှစ်စက်တင်ဘာ2ရက်စနေနေ့ညပိုင်းမှာဘာသာအစည်းအဝေးကိုည10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီထဲမှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။အမေရိကန်ပြည်ထောင်စုကထိုင်ဝမ်ကိုပထမဆုံးအကြိမ်တိုက်ရိုက်စီးရေးထောက်ပံ့မှုပေးလိုက်ပါတယ်။အင်ဒိုနီးရှားမှာအမေရိကန်နဲ့ဒေသတွင်းနိုင်ငံတွေပါဝင်တဲ့စီးရေးလက်ချက်မှုကိုစတင်လိုက်ပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးဌာနက2024ခုနှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်ကောက်ခံလိုက်ပါတယ်။ဒီလိုအကြောင်းအရာတွေကိုအခုတစ်ပတ်ရဲ့အာရှနိုင်ငံရေးအစည်းအဝေးမှာကုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။တရုတ်နဲ့ထိုင်ဝမ်အကြားစီးရေးကျင်းပမှုတွေရှိနေချိန်မှာပဲအမေရိကန်ပြည်ထောင်စုကထိုင်ဝမ်ကိုပထမဆုံးအကြိမ်တိုက်ရိုက်စီးရေးအထောက်အပံ့ပေးဖို့အတည်ပြုလိုက်ကြောင်းအမေရိကန်အစိုးရကဩဂုတ်လ30ရက်နေ့ဗုဒ္ဓဟူးနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။နိုင်ငံရခြားစီးရေးအကူအညီထောက်ပံ့ငွေ FMF အစီအစဉ်အရပေးရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီလိုအကူအညီဟာပုံမှန်အားဖြင့်တော့အကျုပ်အခြားပိုင်းအစိုးရတွေကိုပေးလေရှိတဲ့အကူအညီမျိုးဖြစ်ပါတယ်။ဒီအစီအစဉ်အရဒေါ်လာတန်း80ဘူးစီးရေးအကူအညီပေးမှာဖြစ်ပါတယ်ငွေပမာဏမများပေမဲ့တရုတ်ပြည်မှကြီးကိုအတိအမှတ်ပြုခဲ့တဲ့1989ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အမေရိကန်အစိုးရကထိုင်ဝမ်ကိုတိုက်ရိုက်စီးရေးအကူအညီပေးတာဖြစ်တဲ့အတွက်ထူးခြားမှုတစ်ခုလို့ဆိုနိုင်ပါတယ်အမေရိကန်ကအခုလိုစီးရေးအထောက်အပံ့ပေးတာဟာထိုင်ဝမ်ကျွန်းရဲ့လုံခြုံရေးကိုထိခိုက်စေမှာဖြစ်တယ်လို့ဩဂုတ်လ31ရက်နေ့ဂျာတာပတိနေ့မှာပဲတရုတ်အစိုးရကသတိပေးကန့်ကွက်လိုက်ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝူချင်းကအခုလိုပြောဆိုပါတယ
်။無論是美援台武器也好，售台武器。
台湾ကိုကူညီထောက်ပံ့တာဖြစ်စေ、စစ်လက်နက်ပစ္စည်းရောင်းချတာဖြစ်စေကျွန်တော်တို့အနေနဲ့အမြဲတမ်းအခိုင်အမာကန့်ကွက်ပါတယ်။အမေရိကန်ရဲ့စီးရေးအထောက်အပံ့နဲ့စစ်လက်နက်ပစ္စည်းရောင်းချမှုဟာအမေရိကန်ကုမ္ပဏီတွေအတွက်သာအကျိုးရှိစေမှာဖြစ်ပြီးထိုင်ဝမ်ရဲ့လုံခြုံရေးကိုထိခိုက်စေမှာဖြစ်တယ်လို့ထိုင်ဝမ်ပြည်သူတွေရဲ့အကျိုးကိုလည်းထိခိုက်စေမှာဖြစ်ပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်စစ်တပ်အနေနဲ့လိုအပ်သလိုတုံ့ပြန်ဆောင်ရွက်တော့မှာဖြစ်တယ်လို့လည်းတရုတ်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်အခုလိုထောက်ပံ့တာဟာထိုင်ဝမ်ကိုအကျုပ်အခြားအာဏာပိုင်အဖြစ်အတိအမှတ်ပြုတာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့ပြောဆိုပါတယ်ထိုင်ဝမ်နဲ့ဆက်ဆံရေးဥပဒေပြဋ္ဌာန်းချက်နဲ့တရုတ်ပြည်တပည့်တဲ့မူအတိုင်းဆက်လက်ရပ်တည်နေကြောင်းနဲ့ထိုင်ဝမ်ရဲ့ကိုယ်ကိုယ်ခုခံကာကွယ်ရေးအတွက်သာကူညီတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။ထိုင်ဝမ်ရေလက်ကြားတည်ငြိမ်အေးချမ်းရေးကိုအမေရိကန်ပြည်ထောင်စုကလိုလားကြောင်းနဲ့ဒါဟာဒေတာတွင်းနဲ့ကမ္ဘာလုံးရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးတယ်လို့အမေရိကန်ကပြောဆိုထားပါတယ်။ထိုင်ဝမ်ကို F-16 တိုက်လေယာဉ်နဲ့အပါအဝင်အမေရိကန်ဒေါ်လာတန်း900ဘူးစစ်လက်နက်ပစ္စည်းတွေရောင်းချပေးဖို့ကိုလည်းဩဂုတ်လ23ရက်နေ့တုန်းကအမေရိကန်အစိုးရကခွင့်ပြုခဲ့ပါတယ် ခုလိုအချိန်မှာပဲအင်ဒိုနီးရှားနဲ့အမေရိကန်ဥဆောင်ပြီးဒေတာရင်းနိုင်ငံတွေပါဝင်တဲ့စူပါဂရူဒါရှီလို့အမည်ပေးထားတဲ့ကူတွဲစီရေးလေ့ကျင့်မှုတစ်ရပ်ကိုအင်ဒိုနီးရှားနိုင်ငံမှာဩဂုတ်လ31ရက်နေ့မှာစတင်ခဲ့ပါတယ
် Latihan kali ini akan dilaksanakan selama 14 hari 2 minggu
ဒီစီရေးလေ့ကျင့်မှုဟာနှစ်ပတ်ကြာမှာဖြစ်ပြီးနိုင်ငံပေါင်း18နိုင်ငံပါဝင်မှာဖြစ်ပါတယ်နိုင်ငံ6နိုင်ငံကစစ်တပ်တွေဆီလွတ်ခဲ့ပြီးစစ်တပ်နိုင်ငံကတော့လေးလာသူအဖြစ်တက်ရောက်မှာဖြစ်ပါတယ်လို့အင်ဒိုနီးရှားစစ်တပ်အကြီးအကဲယူဒိုမာဂိုနိုကပြောဆိုသွားခဲ့တာပါအင်ဒိုနီးရှားစစ်သား2800အမေရိကန်စစ်သား2100နဲ့ဩစတြေးလျဂျပန်စင်ကာပူတပ်ပေါင်းစုအင်အား1000ပါဝင်မှာဖြစ်ပြီးအင်ဒိုနီးရှားရေပိုင်နက်နဲ့ဆူရာဘာရာအရှေ့ဂျာဘာကျွန်းနဲ့ဗညူဝန်ဂီဒေသတွေမှာပြုလုပ်မှာဖြစ်ပါတယ်ဒီစီရေးလက်ချက်မှုမှာထူးခြားချက်အဖြစ်ပြင်သစ်နဲ့ဗြိတိရှစစ်တပ်တွေလည်းပါဝင်လာပါတယ်။ဒါအပြင်ဘရူနိုင်း၊ဘရာဇီး၊ကနေဒါ၊ဂျာမနီ၊အိန္ဒိယ၊မလေးရှား၊နယ်သာလန်၊နယူးဇီလန်၊ပပူဝါနယူးဂီနီ၊ဖိလစ်ပိုင်၊တောင်ကိုရီးယား၊တီမောလီးနိုင်ငံတွေကလေ့လာသူအဖြစ်ပါဝင်မှာဖြစ်ပါတယ်။အင်ဒိုနီးရှားဟာတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်ပြီးတရုတ်ရဲ့နယ်မြေတတ်မှတ်မှုနဲ့စီးရီးတွတ်ချက်မှုတွေကြောင့်တောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုတွေရှိနေခြင်းလည်းဖြစ်ပါတယ်။အချိန်ထဲမှာပဲဂျပန်ကာကွယ်ရေးဝန်ကြီးဌာနကလာမယ့်2024ခုနှစ်စစ်အသုံးစရိတ်ကိုအမေရိကန်ဒေါ်လာ 52.69 ဘီလီယံတိုးမြှင့်ပေးဖို့ဩဂုတ်လ31ရက်နေ့မှာပဲတောင်းခံလိုက်ပါတယ်။ဒီပမာဏဟာလက်ရှိစစ်အသုံးစရိတ်ထက်73ရာခိုင်နှုန်းကျော်တိုးမြှင့်တောင်းခံလိုက်တာဖြစ်ပါတယ်။တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့စီးရီးချင်းချောင်းမှုတွေတိုးလာနေချိန်မှာဂျပန်ကာကွယ်ရေးဝန်ကြီးဌာနကအသုံးစရိတ်ကိုတိုးမြင့်ဖို့တောင်းခံလိုက်တာပါဂျပန်ဟာစစ်အင်အားတိုးချဲ့ဖို့၅နှစ်အတွင်းအမေရိကန်ဒေါ်လာ295ဘီလီယံအသုံးပြုဖို့ယှာရထားပါတယ်လာမယ့်2024ခုနှစ်အတွင်းအမေရိကန်ဒေါ်လာ6ဘီလီယံကျော်ဘိုးကိုရေပြင်မှဝင်ဟင်ပစ်မစ်ဆိုင်းဒုံးတွေအပါအဝင်လက်နက်ခဲယံတွေထုတ်လုပ်ဖို့စီမံချက်ပြုလုပ်ထားပါတယ်ဒေတာတွင်လုံခြုံရေးဆိုင်ရာချင်းချောက်မှုတွေရှိလာနေတဲ့အတွက်2022ခုနှစ်က GDP ပြည်တွင်းထုတ်လုပ်မှုတန်ဖိုး5ထရီလီယံကျော်ရှိတဲ့ဂျပန်ဟာလာမယ့်2028ခုနှစ်အရောက်မှာကာကွယ်ရေးအသုံးစရိတ်ကို GDP ထုတ်လုပ်မှုတန်ဖိုးရဲ့2ရာခိုင်နှုန်းအထိအသုံးပြုဖို့ရာထားချက်ရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်
အစနိုင်ငံရေးစီစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါပါပြည်တွင်းစံစည်းနှုန်းအဆမတန်မြင့်တက်နေတာကိုစစ်ကောင်စီကထိန်းချုပ်ဖို့ဆိုပြီးပြည်ပစံတင်ပို့မှုကိုစက်တင်ဘာ1ရက်နေ့ကစပြီးတော့ယာယီရနာလိုက်ပါတယ်ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တီးနှံတွေဈေးအတက်ကျဘာတွေဖြစ်သွားခဲ့ပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ပြွေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်တော့လေယာစီးပွားသတင်းတွေကိုကုချစုံနဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြွေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ပြပစံတင်ပို့မှုကိုစတိမာလာတရက်နေ့ကနေစပြီးယာယီရနာလိုက်တယ်ဆိုတဲ့သတင်းနဲ့စကြင်ပါလေ။ပြည်ရေးစံစိန်တို့အစမတန်မြင့်တက်နေရာကိုထိန်းချုပ်ဖို့အတွက်ပြပစံဒီမိုမှုကိုစတိမာလာတရက်နေ့ကနေစပြီး45ရက်ခန့်ယာယီရန်သားသွားမယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။စံတီမိုမှုကိုပင်လယ်ရေကြောင်းနဲ့နေဆက်လမ်းကြောင်းအလုံးကနေရန်သားထားမှာဖြစ်ပြီးမိုးစွားလှန်လှန်ထွက်ရှိမယ်။အောက်တိုဘာလ15ရက်နေ့မှသာပြန်လည်တင်မိုခွင့်ရရှိမှာဖြစ်ပါတယ်။စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်စော်မင်းထွန်းကတော့မြင့်တက်နေတဲ့စံစည်းနှုန်းကိုပြန်လည်ကျဆင်းလာစေဖို့မူဝါဒအရဈေးကွက်ထိန်းချုပ်မှုတွေလှုပ်ဆောင်နေတာဖြစ်တယ်လို့ဩဂုတ်လ21ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။စံတင်ပို့မှုရနာမယ့်ကိစ္စနဲ့ပတ်သက်ပြီးမူဆယ်စံစဘာကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကအခုလိုတုံ့တက်ပါတယ
်။ဒီတွင်မှာစံစည်းတွေကဘယ်လိုမကြိုစဘူးအောင်ကြီးမြင့်နေတယ်မြင့်တက်နေတယ်။ဘယ်လိုစတဲ့ရည်ရပေါ်ကန်နေလဲ။ဒီချိန်မှာဘာဖြစ်မလဲဆိုတော့ဟိုအစ်ဖို့ပို့တဲ့ဟာကိုဖြစ်နိုင်မယ်ဆိုတော့စတေဘာတရက်နေ့ကနေပြီးတော့အော်တိုဘာ15ရက်နေ့လောက်ပြီးဟို45ရက်လောက်ကိုယာယီရနားမယ်ဆိုတော့စီစဉ်ထားပါတယ်ဒီကဘာကြောင့်လဲဆိုတော့ပြည်တွင်းမှာ
ဆန်စည်းကြစီခြင်းနဲ့ရည်ရွယ်ချက်နဲ့အခုလိုဆောင်ရရဆိုဖြစ်ပါတယ်။ဟောက်တော့ဆန်ကားနောက်ပိုင်းဆိုရင်တော့ဆန်စည်းကဖျက်ပြန်ဖို့ဒီဆန်စည်းဖျက်ပြန်ဖို့ဒီဆိုရင်တော့ဒါအစ်ဆိုးပြန်လဲဖတ်တယ်မှာဖြစ်ပါ။ပြည်တွင်းဆန်စည်းနှုန်းတွေမြစ်တက်နေရာကြောင့်နေဆက်ဆန်ကုန်းတဲ့အများစုကမြမတေးုံနေဆက်ကနေစံတင်မှုမှုကိုအခုနဲ့မေးလာလောက်ကလေးကကျွန်တော်ထားတာဖြစ်တယ်လို့ကုန န်တီဘူးမှုကိုရပ်ထားကြတာဖြစ်ပါတယ်
။အခြေတက်ဆက်ပြုတ်စီကြီးနေတာလည်းပါတယ်အထက်နှုတ်ရတာလည်းပါတယ်။နောက်တော့ပြပောက်တီဘူးမှုနည်းနည်းလေးများပါတာလည်းပါတယ်။ဒီအချက်တွေတော့အခုစံတီတွေကဖြစ်ပါလိမ့်မယ်။ဒီချိန်မှာတော့စံတက်ကမပေါ်သေးဘူးဆောင်းဟောင်းရတဲ့ပြတ်သွားပြီးဖြစ်တဲ့အချင်းဖြစ်တဲ့အတွက်ဒီတွင်မှာဈေးပို့ပြီးမြင့်လာမှာကြောက်လို့အခုလို့အစ်ထိုးဇာကြီး45ရက်ရနားထားခြင်းဖြစ်ပါလိမ့်မယ်။ဒါတည်းလက်ရှိဒီတွေတော့အောက်ဆက်တော့ပြောချင်တယ်လေ။ဘယ်ရည်ဘလောက်ချမယ်ဆိုတာမပြောနိုင်ပါဘူး။ဈေးရတော့လက်ရှိပေါက်ဈေးနဲ့ဈေးကြပါခံတာ
။ဆန်ဈေးလုံးမြင့်တက်နေမှုကိုထိန်းကျောက်နိုင်ဖို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်နဲ့ပူးပေါင်းပြီးဆန်ကိုပြည်သူတွေထံတိုက်ရိုက်ရောင်းချခြင်းအပြင်နိုင်ငံတော်ကလည်းအရန်ဆန်ဝယ်ယူစုဆောင်းတာတွေကိုလည်းပြုလုပ်နေရလို့စီးပွားရေးနဲ့ဦးသက်ရောင်းဝယ်ဝန်ကြီးဌာနအမြင့်အတွင်းဝင်ဦးမင်းမင်းကပြောကြားထားပါတယ်။အခုရက်ပိုင်းဈေးကွက်အတွင်းမှာရှေဘူပေါ်ဆန်းမွေးတိတ်ကို3,900ကျပ်ကျော်အထိမြင့်တက်နေရာဖြစ်ပြီးပြည်ရင်းကအခြေခံလူဒန်းစားတွေစားသုံးမှုများတဲ့ရက်60ဆန်ချမ်းကတအိတ်ကို7,500ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါတယ
်။ကျန်တဲ့ကိုတသိန်းကျော်ဈေးပေးဝယ်ယူသွားမယ်လို့တရားစီရင်ရေးကထုတ်ပြန်ထားပါတယ်။အခုနှစ်ကျန်တဲ့ရာဒီမှာကျန်တဲ့ကိုကျပ်သိန်းကျော်ထိဈေးပေးဝယ်ယူသွားမယ်လို့တရားစီရင်ရေးကအတည်ပြုထားကြောင်းကျန်ဆိုင်တောင်သူတွေကပြောပါတယ်။ချန်ပီယံနဲ့နောက်ချူမျိုးမှာရှိတဲ့ငွေကြီးပလဲတကြားစက်ရုံကစက်ရုံရောက်ဈေးကျန်တန်ကို3,100ကျပ်သတ်မှတ်ထားပြီးပြည်မြို့နယ်မှာရှိတဲ့နဝတိတကြားစက်ရုံကတော့အဖူးမြင့်ကင်းစင်ပြီးတက်ရှင်လက်ဆက်တဲ့ကျန်တန်ကိုကျပ်3,000ထက်ဈေးပေးဝင်သွားမယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာလာမယ့်နဝေဘာလနဲ့ဒီဇင်ဘာလတွေကစလို့ကျန်ခုတ်ရာသီရောက်ရှိလာတော့မှာဖြစ်ပြီးတကြားဈေးကနိုင်ငံတကာမှာလည်းမြင့်တက်နေကြတယ်။စက်ရုံတွေဘက်ကဈေးပို့ပြီးဝယ်ယူနိုင်ဖို့ပြင်ဆင်နေကြတာဖြစ်တယ်လို့စကိုင်းတိုင်းကကျန်ဆိုင်တောင်သူခွန်ဝင်းနိုင်ကပြောပါတယ်လက်ရှိကမ္ဘာတကြားဈေးကွက်မှာတော့တကြားသက်တမ်းကိုအမေရိကန်ဒေါ်လာ900ကျော်ထိပေါက်ဈေးရှိနေပြီးရန်ကုန်ဈေးကွက်မှာတော့တကြားသပိတ်တောက်ကို3,300ကနေ3,650ကျပ်ထိပေါက်ဈေးရှိနေပါတယ
်မြောက်ရီကော့ဂရိတ်အာရှလန်ပြန်ဖွင့်လိုက်ပြီမဲ့ရင်းပိတ်ဆို့မှုတွေဖြစ်ပေါ်နေပါတယ်မြောက်ရီကော့ဂရိတ်အာရှလန်ကိုပြန်လည်ဖွင့်လှစ်လိုက်ပြီမဲ့လမ်းပိုင်းတွန်းလာမှုအခက်အခဲတွေရှိနေတဲ့အကြောင်းရင်းလင်းကြောပိတ်ဆို့မှုတွေဖြစ်ပေါ်နေပြီးလမ်းမှာအချိန်ကြာမြင့်စွာစောင့်ဆိုင်နေရတယ်လို့ကားသမားတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကအာရှလမ်းပိုင်းကပြိုကျခဲ့တဲ့နေရာတွေမှာအတက်အဆင်းကို2နာရီစီအလှည့်ကျဖြတ်တန်းရတာလမ်းပိုင်းကယူတိုက်ဆိုင်မောင်းရတာစတဲ့အခက်အခဲတွေကြောင့်ဖန်အံမြောက်ပြီးခရီးစဉ်ကနှစ်ရက်ခန့်ကြာမြင့်နေတယ်လို့ကုန်ကားမောင်းသူကိုမင်းမြတ်ကပြောပါတယ်။အာရှလမ်းပိုင်းကမီးပြိုကျခဲ့တဲ့နေရာမှာတံတားအစ်တစ်စင်းကိုတိဆောက်နေပြီးအဲ့တံတားတိဆောက်မှုရာလုံးရဲ့ပြီးစီးမှသာသွားလာရင်းနဲ့ကုန်တယ်မှုအပိုင်းပုံမှန်နီးပါးပြန်ဖြစ်လာပဲရှိတယ်လို့ကုန်တယ်တွေကခန့်မှန်းထားကြပါတယ်။မြန်မာနိုင်ငံကပြောင်းကိုထိုင်းနိုင်ငံကဖေဖော်ဝါရီကနေဩဂုတ်31ရက်နေ့အထိအကုန်ကင်းလွတ်ခွင့်နဲ့ဝယ်ယူသွားဖို့သဘောတူထားပေမဲ့အာရှလမ်းပိုင်းမှာနှစ်ပတ်ကျော်သွားလာခင်ပြိပင်ခဲ့တာကြောင့်နင်းနာမှုတွေရှိခဲ့တယ်လို့ပြောင်းကုန်တယ်တို့ကပြောပါတယ်။မြောက်ရီကော့ဂရိတ်အာရှလမ်းမှာမီးပြိုကျမှုတွေဖြစ်ပေါ်ခဲ့တဲ့ဩဂုတ်လ9ရက်နေ့ကနေ24ရက်နေ့အထိကားသွားလာခွင့်ပိတ်ပင်ခဲ့ပြီးဩဂုတ်လ25ရက်နေ့မှသာဖြတ်သွန်းသွားလာခွင့်ပေးခဲ့တာဖြစ်ပါတယ
်။အခုဆက်ပြီးဩဂုတ်23ရက်ကနေ30ရက်နေ့အထိဈေးကွက်တွေအတက်ကြာနေပြီဖြစ်သွားတယ်။လေယာဉ်ခက်ကူပြည်နယ်စင်းလုံးတွေကိုပြောပြပေးချင်ပါတယ်။ဒေါ်လာဈေးနဲ့တူတောက်လျှောက်မြင့်တက်လာခဲ့တဲ့တောင်းစီဈေးတွေကအခုတပတ်မှပြည့်ကျဆင်းလာပါတယ်။ဆောင်စီစဉ်နှံကိုထိန်ချုပ်ဖို့စီကုံတဲ့အတင်းကဥဆောင်ပြီးကော်မတီဖွဲ့စည်းပြီးနောက်အနေငယ်ပြန်ကြဆင်လာပါတယ်။ပြီးခဲ့တဲ့ဩဂုတ်23ရက်နေ့ကမန္တလေးမှာစားစီတပိတ်တာကိုတထောင်ထက်မှရှိခဲ့ပြီးဩဂုတ်30ရက်နေ့မှာတော့တပိတ်တာကို9,000ကျပ်ဝန်းကျင်ကိုပြန်ကြဆင်လာပါတယ်။ရန်ကုန်လက်လီဈေးကွက်မှာလည်းစားစီတပိတ်တာကိုတထောင်အထက်ကနေ8,600ကျပ်ဝန်းကျင်ကိုပြန်ကြဆင်လာပါတယ်။ဆောင်စီစဉ်အနေငယ်ပြန်ကြလာပြီမဲ့စီလိုတလောက်ဝင်မရတဲ့အခြေအနေတွေလည်းဖြစ်ပေါ်နေတယ်လို့ဈေးဝယ်တွင်ကစုံစမ်းသိရှိရပါတယ
်။မပဲနဲ့ပဲစင်ကိုဈေးတွေကတော့ပြပအဝယ်ရှိရာကြောင့်ဈေးမြင့်လာပါတယ်။ Yang ubi nong si gua ma, awalan nasi kuih ni ka, ma pe tetangku nasi liding caw tang harang je. Besing ubi tetangku, tungseng ateng je. Pau si si ni bi, awalan nasi si ni si ni nasi, ma pe tetangku, tungseng si tang je. Besing ubi tetangku, ngatong je, si ni lawa le.
Besing ni tang piang si ni je, tapi dah gua natang ni ya tungseng je ti. Si kau ni ni le pi tuin piang san si ka, awalan tungseng ye ni maro, tapi dah gua.
ထောင်းနေရာတဆင်ဝန်းကျင်ထိပြင်ကြဆင်လာပါတယ်။လက်ရှိထိုင်းနိုင်ငံမှာပြောင်းပေါ်ချိန်ကိုရောက်ရှိနေသလိုထိုင်းကိုအခွန်ကင်လုံးကွင်းနဲ့ပြောင်းသင့်ပိုခွေကာလကလည်းဩဂုတ်လ၃၀ရက်နေ့မှာကုန်ဆုံးခဲ့တာကြောင့်မြန်မာပြောင်းစီကထပ်မံကြဆင်သွားနိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားကြပါတယ်။တခုတင်ဆက်ပေးထားတဲ့ဒီနယ်စီးနှုန်းတွေကအချိန်နဲ့မြန်ပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင် အတွက်လည်းချင်းချောက်မှုတွေပို့ပြီးတော့ဖြစ်လာနေပါတယ်ဥရုယာတီနဲ့နာဂကဘာအစည်းအဝေးမှာနန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
The era of global warming has ended. The era of global boiling has arrived.
ကမ္ဘာပူနွေးမှုကာလကတော့အဆုံးသတ်သွားပြီးပုတ်ပွက်ဆူအောင်ပူတဲ့ကာလတွေကိုစတင်ရောက်လာပါပြီ။လေထုကလည်းအသက်ရှူလို့မရတော့အောင်ညှဉ်းနှံလာပါပြီ။ရုပ်ကျွင်းလောင်စာထုတ်ယူသုံးဆွဲရာကရလာတဲ့အကျိုးအမြတ်တွေရနေတာကိုရောဥရုယာသီပြောင်းလဲမှုအရေးဆောင်ရွက်မှုတွေပြက်ကွက်နေတာမျိုးဆက်ပြီးတော့လက်ခံနေလို့မဖြစ်ပါဘူး။
ဒါကတော့လက်ရှိကြုံနေရတဲ့ရာသီဥတုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကသတင်းထောက်တွေကိုပြောဆိုသွားတာပါခုလိုကမ္ဘာတဝန်ရာသီဥတုတွေဆိုးရွားလာတဲ့အတန်းကိုအများဆုံးရင်ဆိုင်နေရတာကတော့နှုတ်ဆအရွယ်ကလေးငယ်တွေလမ်းလျှောက်သက်စကလေးတွေနဲ့တက်ကြီးရွယ်အိုတွေဖြစ်ကြပါတယ်အဲ့ဒီအထက်မှာမှတောင်အာရှနိုင်ငံတွေကကလေးငယ်တွေကအများဆုံးပါဒေသတွင်းကလေးငယ်88ရာခိုင်နှုန်းလောက်ကနေအပူချိန်35ဒီဂရီဆဲလ်ဆီယပ်ကျော်နဲ့ရင်ဆိုင်နေကြပြီးတော့ကလင်းငယ်၄ယောက်မှ၃ယောက်နှုန်းဖြစ်ပါတယ်။2023ဇူလိုင်လဟာကမ္ဘာမှာအပူဆုံးကာလရောက်ခဲ့တဲ့အတွက်အာရှတိုက်ကကလေးတွေအပါဝင်ကမ္ဘာအရရက်ကကလေးတွေရဲ့အနာဂတ်အတွက်စိုးရင်တန်းလေးထွက်လာပါတယ
်။ Extreme heat takes the greatest toll on those least able to manage its consequences.
ပြင်းထန်တဲ့အပူချိန်ဟာသူ့အကျိုးဆက်ကိုရင်ဆိုင်ဖြည့်ရှင်းနိုင်ခြင်းမရှိတဲ့သူတွေအပေါ်အကြီးမားဆုံးတက်ရောက်မှုရှိပါတယ်။တက်ကြီးရွယ်အိုတွေ၊နှုတ်ဆုပ်အရွယ်ကလေးတွေနဲ့လမ်းလျှောက်တတ်စကလေးတွေ၊ဆင်းရဲနွမ်းပါတဲ့သူတွေနဲ့အင်ဂျီယာမဲ့ဖြစ်နေသူတွေပါ။နောက်ပြီးပြင်းထန်တဲ့အပူချိန်ကပြည်သူ့ကျန်းမာရေးဆောင်ရှောက်မှုစနစ်အပေါ်မှာလည်းကြီးမားတဲ့ဝင်တို့ဝင်ပိုးတွေဖြစ်လာစေပါတယ်။
2020ခုနှစ်ကနောက်ဆုံးကြောက်ရွံ့ထားတဲ့စစ်တမ်းအရာဆိုရင်တော့တောင်အာရှနိုင်ငံတွေကအရွယ်မရောက်သေးတဲ့ကလင်းငယ်28ရာခိုင်နှုန်းအပူချိန်မြင့်တက်မှုတွေနဲ့ရင်ဆိုင်နေရတာကိုတွေ့ရှိခဲ့ပါတယ်။လက်ရှိမှာတော့တောင်အာရှနိုင်ငံတွေဟာကမ္ဘာမှာအပူချိန်အမြင့်ဆုံးရှိတဲ့နိုင်ငံတွေမဟုတ်ကြသေးပါဘူး။ဒါပေမဲ့လည်းလက်ရှိဖြစ်နေတဲ့အပူချိန်နဲ့တောင်အားနွယ်တဲ့ကလင်းငယ်တွေရဲ့အသက်အတွေ့အမြင့်ရှိပါတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရမုံငွေအဖွဲ့ UNICEF ရဲ့တောင်အာရှဒေသဆိုင်ရာညွှန်ကြားရေးမှူးစန်ဂျေဝီဆက်ကရာကပြောပါတယ်။ကလေးငယ်တွေနဲ့ဥတုရာသီပြောင်းလဲမှုအနေနဲ့အရေးလှိလာထားတဲ့ UNICEF ရဲ့ CCRI အညွန်ကိန်းတွေအရအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မယ်လ်ဒီဗက်စ်နဲ့ပါကစ္စတန်နိုင်ငံကကလေးငယ်တွေဟာရာသီဥတုပြောင်းလဲမှုရဲ့ပြင်းထန်တဲ့အကျိုးဆက်ကိုရင်ဆိုင်နေရပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းကစစ်စ်နဲ့ဂျက်ဂိုဘာဘာမြို့တို့ဟာ2022ခုနှစ်ဇွန်လအတွင်းအပူချိန်40ဒီဂရီဆဲလ်ဆီယပ်အထိရောက်ခဲ့ပြီးတော့ကမ္ဘာမှာအပူဆုံးမြို့တွေဖြစ်ခဲ့ပါတယ်။ဒေသခံနှစ်တန်းလောက်သူရဲ့ရေတိုးရေရှိကျမရဲ့အပေါ်မှာလည်းတရားမှုတွေရှိလာခဲ့တာပါ။လသာအရွယ်ကလေးတွေ၊လမ်းလျှောက်သက်စာကလေးတွေနဲ့အာဟာရချို့တဲ့ကလေးတွေအပြင်ကိုဝန်ဆောင်အမျိုးသမီးတွေနဲ့တက်ကြီးရေအိုတွေအတွက်ပို့ပြီးတော့စိုးရိမ်မှုတွေရှိနေကြပါတယ်
။ One of the main concerns is dehydration. There are certain populations that are mostly affected.
အပူချိန်ဖြစ်တဲ့အခါခန္ဓာကိုယ်ရဲ့ရေဓာတ်ချို့တဲ့လာပါတယ်။ကလေးငယ်တွေနဲ့တက်ကြီးရေအိုတွေမှာပို့ဖြစ်တတ်ပါတယ်။ကလေးတွေကရေငတ်တာကိုမပြောတတ်တာကိုယ်တိုင်ရေရှာပြီးမတောက်တက်တာလည်းရှိပါတယ်။တချို့တက်ကြီးရွယ်ဦးတွေမှာလည်းတစ်ခါတလေတောက်စရာရေမရှိတာမျိုးလည်းဖြစ်တတ်ပါတယ်။ နောက်ပြီးအပူချိန်ပြင်းလို့သွေးတိုးလာတာကိုတောက်ရမဲ့သွေးကျစေမရှိတာမျိုးလည်းရှိပါတယ်။ဒါ့အပြင်နေပူစခါထဲမှာလောက်ကင်စားတောက်ရတဲ့လူတွေနဲ့အာကစားသမားတွေကိုလည်းထိခိုက်တတ်ပါတယ
်။အစင်းစတေတာမှာ2022ခုနှစ်အောက်တိုဘာလကဆုံးရှုံးမှုကြီးမားလာတဲ့ရေကြီးရေရှမ်းမှုနဲ့ကြုံခဲ့ရပြီးတဲ့နှစ်အကြာ2023ဇွန်လအထက်မှာတော့ဒီဒေသကကလေးငယ်ပေါင်း8သိန်းကျော်နဲ့တဲကြီးရွယ်အိုတို့ဟာပြင်းထန်လာတဲ့အပူချိန်နဲ့ရင်ဆိုင်ရပြန်ပါတယ်။မိုးရွာသည်ထဲမှာတော့အပူတန်းကကလေးတွေအတွက်အန္တရာယ်ရှိပါတယ်။သူတို့ရဲ့ခန္ဓာကိုယ်လေးတွေကအပူချိန်အတက်အကျအလိုက်အလင်းသင့်တယ်လို့လိုက်ပြီးတော့မပြောင်းနိုင်တယ်လို့ကိုရဲကအပူငွေတွေကိုလည်းထုံမပစ်နိုင်ကြပါဘူး။ဒါကြောင့်အပူချိန်တက်တာနှလုံးခုန်ရုပ်တရက်ပြန်လာတာကြွက်တတ်တာခေါင်းတွေထိုးခိုက်တာစိဝေစဝါဖြစ်လာတာခန္ဓာကိုယ်ရဲကအစိတ်အပိုင်းတွေပျက်စီးလာတာခေါင်းမိုးရာနဲ့မေမျောသွားတာမျိုးတွေဖြစ်တတ်ပါတယ်။နှုတ်ဆွအရွယ်ကလေးတွေဆိုရင်တော့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုအားနည်းပြီးတော့အကျော်အားနည်းတာအပြင်နှလုံးရောဂါတွေပါဖြစ်လာတတ်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်။အပူချိန်တိတ်ပြင်းတဲ့ဒေသကကိုဝန်ဆောင်မိခင်တွေမှာတော့လမပြည့်ပဲမိဖွာတာ၊တွေးတိုးတာနဲ့အကျော်ဆွဲတာတွေ၊ကလေးအသေးမွေးတာမျိုးစတဲ့ကျန်းမာရေးအပေါ်ထိခိုက်နိုင်ခြင်းရှိပါတယ်။အသိပညာပေးတာနဲ့ကြိုတင်ပြင်ဆင်မှုတွေရှိမှပဲအပူဒဏ်ရဲ့အန္တရာယ်ကိုကာကွယ်နိုင်မှာဖြစ်ပါတယ်။တိတ်ပူပြင်းလာတဲ့ကာလတွေမှာအပူချိန်ကိုသတိပြုကြဖို့ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့အပူချိန်ကြောင့်ဖြစ်လာတဲ့လက္ခဏာတွေကိုသတိပြုမှုလဲ UNICEF ကသက်ဆိုင်ရာလူမှုအတိုင်းဝိုင်းနဲ့ကျန်းမာရေးလှုပ်သားတွေကိုအသိပညာပေးနေတာပါ။ရင်နံတဲ့သဘာဝဓာတ်ငွေအပြင်ကြောင်မီသွေးတို့လိုရုပ်ကျွမ်းလောင်စာအသုံးပြုရာကထွက်လာတဲ့ဓာတ်ငွေတွေ၊ဆက်ယုံအလုံယုံနဲ့ရှီပေါင်းဆောင်ကထွက်လာတဲ့ဖလုံအိမ်ဓာတ်ငွေတွေကြောင့်ကမ္ဘာအပူချိန်တွေမြင့်တက်လာတာဖြစ်ပါတယ်။ဒါကြောင့်လဲဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးချက်ချင်းဆောင်ရတာမလို့ရင်တော့ကလေးငယ်တွေတီလိုအာနေတွေနဲ့ရှေ့ဆက်ပိုးပြီးတော့ရင်ဆိုင်ရလိမ့်မယ်လို့လဲသူတီတီတွေကသတိပေးပါတယ်။ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးနှစ်စဉ်စည်းဝေးတိုင်ပင်ကြတဲ့ဥတုရာသီညီလာခံစတင်မှုလပိုင်းအလိုဇူလိုင်လထဲမှာပဲကမ္ဘာမှာမှတ်တမ်းတင်ခဲ့သမျှအပူဆုံးအဆင့်ကိုပထမဆုံးရောက်ရှိလာခဲ့တာလည်းဖြစ်ပါတယ်။ကျွန်မနောင်လာပ
ါ။ဥတုရာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အတန်းလွင့်ပေးနေတာဖြစ်ပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကနေဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့ကို Facebook Messenger ကနေလည်းတစ်ဆင့်ဆက်သွယ်နိုင်ပါတယ်။အခုတော့ကြမ်းရှိနေတဲ့ချိန်တွင်းမှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာမှာဆန်အများဆုံးတင်ပို့နေတဲ့အိန္ဒိယကနိုင်ငံခြားတင်ပို့တဲ့ဆန်အမျိုးအစားတချို့ကိုတင်ပို့မှုပြင်ပခဲ့လို့ဈေးကွက်မှာဆန်ရှားပါလာနေခြင်းအင်ဒိုနီးရှားနိုင်ငံကမြန်မာနိုင်ငံကဆန်တွေဝယ်ယူဖို့စဉ်းစားနေပါတယ်။ဘတ်စမတီအမျိုးအစားမဟုတ်တဲ့ဆန်လုံးပြူတင်ပို့မှုကိုအိန္ဒိယကဇူလိုင်လထဲမှာပြင်ပခဲ့ပြီးတဲ့နောက်ကမ္ဘာဆန်ဈေးကွက်မှာဒုတိယနဲ့တတိယအများဆုံးတင်ပို့နေတဲ့ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေက20ရာခိုင်နှုန်းအထိမြင့်တက်နေပါတယ်။တခြားဆန်တင်ပို့တဲ့နိုင်ငံတွေကလည်းပြည်တွင်းလိုအပ်ချက်တွေကိုဦးစားပေးပြီးဆန်တင်ပို့မှုတွေကိုကတ်တပ်ဖို့လှုပ်လာနေကြပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမဏိပူရာပြည်နယ်မှာလူပေါင်း180လောက်သေဆုံးခဲ့ရတဲ့လူမျိုးရေးပဋိပက္ခဟာမကြုံစဘူးတဲ့ကိစ္စမျိုးဖြစ်ကြောင်းအာတန်ရိုင်ဖယ်စစ်တပ်အကြီးအကဲဒုတိယဗိုလ်ချုပ်ကြီးပရာဒိချန္ဒရာနာယကပြောကြားလိုက်ပါတယ်။ကူကီနဲ့ကတဲ့လူမျိုးစုတွေကြားမှာအချင်းချင်းမုန်းတင်းမှုကြီးထွားလွန်းနေပြီးအကြစ်ပြတ်ချဆမှုတွေလည်းများနေတာကြောင့်ဒါတွေအားလုံးအဆုံးသတ်ဖို့လိုသလိုအချင်းချင်းတွေ့ဆုံစကားပြောပြီးညီကြေးတည်ဆောက်မှဖြစ်နိုင်မယ်ဆိုတာသဘောပေါက်ဖို့လိုတယ်လို့လည်းသူကပြောကြားခဲ့ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံအနေနဲ့အနာဂတ်မှာဖြစ်လာနိုင်ခြေရှိတဲ့စီးရဲတက်မှမှုတွေအတွက် drone ရင်တွေအကြီးအကျယ်ထုတ်လုပ်ဖို့ရှိတယ်လို့ကာကွယ်ရေးအရာရှိတွေကဆိုပါတယ်။အမေရိကန်စစ်ဌာနချုပ်ပင်တဂွန်အနေနဲ့replicator စီမံကိန်းသစ်အောက်မှာဈေးသက်သာပြီးထိရောက်တဲ့စစ်ပွဲသုံးမောင်းတူမဲ့ drone ရင်တွေထောင်ကနားနဲ့ချီထုတ်ဖို့ရည်ရွယ်ထားတယ်လို့အမေရိကန်ဒုတိယကာကွယ်ရေးဝန်ကြီး Kathleen Hicks ကဒီပတ်ထဲမှာထုတ်ဖော်ပြောဆိုခဲ့ပါတယ်။တရုတ် drone တွေကိုပို့သုံးလာတဲ့အပေါ်ဆွေးနွေးမှုဖြစ်နေတဲ့ထိုင်ဝမ်မှာလည်းရှင်းနေမှာ drone စီပေါင်း3000ကျော်စုဆောင်းထားဖို့ရည်မှန်းထားတဲ့အချိန်မှာပဲမြန်မာနဲ့ Ethiopia တို့မှာလည်းတရုတ်ထုတ် drone တွေကိုပို့ပြီးတော့တုံးလာနေကြပါတယ်ခင်ဗျာရုရှားတို့သိမ်းပိုက်ထားတဲ့ Crimea ဒေသနဲ့ရုရှားနိုင်ငံအကြားဆက်သွယ်ထားတဲ့တံတားကိုတိုက်ခိုက်မဲ့ရေထဲကပစ်လွတ်တဲ့ drone 3ခုကိုဖျက်ဆီးလိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ရှင်းပြပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လွှင့်ရေးမှုကအလိမ္မာဖြစ်ပြီးတော့စပ်ပိုင်းဆိုင်ရာအတန်းလွင့်အင်ဂျင်နီယာတွေကတော့ Peter Hanley နဲ့ TM1 တို့ဖြစ်ပါတယ် View American အတန်းရဲ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ30နဲ့51နဲ့လိုင်းလိုမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.